Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ26ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30 minutes နဲ့90တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်มาပါရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်မှာစနေညဘက်သတင်းတွေကိုမအီတန်စင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်။ဟာဗီဟာရီကိန်းမုန်တိုင်းဟာစနေနေ့မနက်စောပိုင်းတုန်းကဂုံးတွင်းပိုင်းကိုပြင်းအားအဆင့်၄နဲ့ဝင်ရောက်တိုက်ခတ်ခဲ့ပြီးတော့အခုခါမှာတော့အားပြော့သွားပြီဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်းယင်းလော့ရှင်တော့ဒူဘိုင်းနိုင်ငံကိုထွက်ပြေးသွားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ရှေ့တောင်အာရှအကစားပြိုင်ပွဲမှာတော့မြန်မာအသင်းဟာထိုင်းအသင်းကိုအကျိုးဘောလူဝဲမှာရှုံနေပြီးတော့ဘောလူဝဲနဲ့ဝေးသွားပြီဖြစ်ပါတယ်ခင်ဗျာဒီလိုနောက်ဆုံးရဒေတာတွင်းသတင်းတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျောင်းသားလေးတယောက်ကတော့ရှက်ပြီးတော့ထိသွားတယ်နောက်ချင်းသူလေးတယောက်ကတော့ပြေးသွားတယ်ပြေးသွားတဲ့ကလေးကသူကတော့စိတ်ချိုးချော်လို့ရှိနေပြီအခောင်မိုးဘတ်တော်ဘာလို့ညာတော့ကပေါက်သွားတယ်နောက်ပြီးတော့အုံနိုင်ရနေ
မောင်တော်ဆေးရုံအနီးမှာရှိတဲ့အရှိဇောဒီကယုံပရဟိတဖုံးတော်ကြီးကျောင်းအနီးအကျန်းဖက်သမားတို့ရဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ကျောင်းထိုင်ဆရာတော်ဦးဇော်ဒီကမိတ်ကြားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်။ဒါ့အပြင်အပတ်စဉ်တင်ဆက်ပေးတဲ့သတင်းနောက်မတ်စုအစီအစဉ်နဲ့မြန်မာတခွင်အစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင
်။ဟာဗီဟာရီကိန်းမုန်တိုင်းဟာစနေနေ့မနက်စောပိုင်းကဂုံးတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ Texas ပြည်နယ်ရှေ့တောင်ပိုင်း Rockport မြို့မှာကုန်းတွင်းကိုဝင်ရောက်ခဲ့တာဖြစ်ပြီးတော့မုန်တိုင်းကြောင့်ကမ်းရိုးတန်းတစ်လျှောက်မှာလေပြင်းနဲ့အတူမိုးသည်းထန်စွာရွာသွန်းခဲ့ပါတယ်။ဟာဗီဟာရီကိန်းမုန်တိုင်းဟာဆယ်စုနှစ်တစ်ခုအတွင်းအမေရိကန်ပြည်ထောင်စုကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းလည်းဖြစ်ပါတယ်။ကုန်းတွင်းကိုစတင်ဝင်ရောက်တဲ့အချိန်မှာပြင်းအားအဆင့်၄ရှိပြီးတော့လေတိုင်တုံးကတနာယီကို209ကီလိုမီတာအထိရှိခဲ့ပါတယ်။ဒါပေမဲ့စနေနေ့မနေ့အစောပိုင်းမှာတော့မုန်တိုင်းကတဖြည်းဖြည်းအပြော့လာခဲ့ပြီးတော့အခုခါမှာတော့မုန်တိုင်းရဲ့ပြင်းအားအဆင့်ဟာတိအထိကျသွားပြီဖြစ်တယ်လို့အမေရိကန်ရုပ်သံသတင်းတွေမှာဖော်ပြနေပါတယ်။မုန်တိုင်းကကုန်းတွင်းပိုင်းကိုတဖြည်းဖြည်းနီးကပ်လာတာနဲ့အမျှ Texas ပြည်နယ်မှာနေထိုင်တဲ့သူထောင်ပေါင်းများစွာဟာလည်းမုန်တိုင်းအန္တရာယ်ကိုရှောင်တဲ့အတွက်အနေနဲ့ကုန်းတွင်းပိုင်းကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။အခုချိန်ထိတော့မုန်တိုင်းကြောင့်ထိခိုက်ဒဏ်ရာသေဆုံးသူဘယ်လောက်ရှိရဲဆိုတာကိုတော့အတည်ပြုလို့မရနိုင်သေးပါဘူး။ဒါပေမဲ့လေတိုက်နှုံးတွေပြင်းထန်တဲ့အတွက်ကယ်ဆယ်ရေးအဖွဲ့တွေဟာနေရာအတော်များများမှာအပြင်းမထွက်နိုင်ပဲဖြစ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
မြောက်ကိုရီးယားကတာတိုပစ်မစ်ဆိုင်းဒုံးကျည်တွေကိုတောက်ကြနေမှာပြစ်လို့ခဲ့ကြောင်းအမေရိကန်ရေတပ်ကအတည်ပြုလိုက်ပါတယ်။ဒုံးကျည်တွေကပြစ်မှတ်ကိုတော့တခုမှမထိဘူးလို့ပြောပါတယ်။ညစင်နိုင်အချိန်မှာ7မိနစ်စီချပြီးတော့မစ်ဆိုင်း3ခုကိုပြစ်လို့ခဲ့တဲ့အကြောင်းအမေရိကန်ပစိဖိတ်ဒေတာစစ်ဌာနချုပ်ကတောက်ကြနေကပြောလိုက်ပါတယ်။ပထမနဲ့တတိယမြောက်ပြစ်လိုက်တဲ့မစ်ဆိုင်းတွေကပြစ်မှတ်ကိုသွားစဉ်လေထဲမှာပေါက်သွားပြီးတော့ဒုတိယတစ်ခုကတော့ပြစ်လိုက်တာနဲ့ချင်းချင်းလို့လို့ပောက်ကွဲသွားပုံရပါတယ်။ဒီမစ်ဆိုင်းတွေတခုမှတော့မြောက်အမေရိကတိုက်နဲ့ဂွမ်ကျွန်းတို့အတွက်ရန်အဖြစ်စိုးရင်စရာမရှိဘူးလို့သူကပြောပါရယ်။အမေရိကန်တပ်တွေအနေနဲ့မြောက်ကိုရီးယားကိုဆက်ပြီးတော့အနီးကပ်စောင့်ကြည့်နေတယ်လို့လည်းသူကပြောပါရယ်။ဒုံးကျည်တွေဟာမြောက်ကိုရီးယားနိုင်ငံဂန်ဝုံပြည်နယ်ဂီဒဲယောင်ဒေသကနေလာခဲ့ပုံရပြီးတော့စီးရီးလေးချင်းငန်းတခုရဲ့ဒစိတပိုင်းဖြစ်ပွဲရှိတယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါရယ်။ဒုံးကျည်ဒစင်းထက်မင်းဟာကီလိုမီတာ250လောက်ထိသွားပြီးတဲ့နောက်ပင်လယ်ထဲကိုကျသွားတယ်လို့လည်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ကပြောပါရယ်
။အမေရိကန်ပြည်ထောင်စုကဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုအစိုးရကိုဖိအားပေးတဲ့အနေနဲ့ဗင်နီဇွဲလားနိုင်ငံအသစ်ပေးရန်ရှိတဲ့ကျွေးမီတွေနဲ့ရရှိရန်ပိုင်းရရှိတဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့ဘာမှအဆက်ဆံမလုပ်ဖို့အမေရိကန်ပြည်ထောင်စုကတောက်ကြနေမှာတားမြစ်လိုက်ပါတယ်။နောက်ကဘာချမ်းမှာကိုပြည်သူတွေကိုထိခိုက်နေနာအောင်လုပ်ပြီးတရားမဝင်အာဏာရှင်အစိုးရအာဏာရတာမျိုးကိုအမေရိကန်ပြည်ထောင်စုအနေနဲ့ခွင့်ပြုသွားမှာမဟုတ်ဘူးဆိုတာကိုပြသတဲ့အနေနဲ့အခုလိုတန်ခတ်ပိတ်ဆို့မှုအစ်စ်တွေကိုချမှတ်လိုက်တာဖြစ်တယ်လို့အမျိုးသားလုံခြုံရေးချန်ပေအိရှာမိုက်မော့စတာကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားနိုင်ငံကိုစီးရီးယားရေးယူနိုင်ခြင်းရှိသလားဆိုတဲ့အပေါ်မှာတော့သိမကြခင်အချိန်တွင်းမှာတော့စီးရီးယားရေးယူနိုင်ရေးယူဆောင်ရွက်တာမျိုးကိုမျှော်မှန်းမထားဘူးလို့သူကပြောပါတယ်။ဒါပေမဲ့အဲ့လိုမေးပြီးမိနစ်ပိုင်းအကြာမှာပဲအင်မီတော်ပြောခွင့်ရဆာရာဟာကဘီဆန်ဒက်စ်ကိုဒီကိစ္စနဲ့ပတ်သက်ပြီးမေးတဲ့အခါမှာအမေရိကန်ပြည်ထောင်စုအနေနဲ့ရွေးချယ်စရာလမ်းကြောင်းတွေကိုအကုန်လုံးဖွင့်ထားပြီးတော့ဗင်နီလန်းကိုမှပြစ်ပယ်ထားတာမရှိဘူးလို့ပြောခဲ့ပါတယ်။ မေရိကန်ပြည်ထောင်စုအနေနဲ့သမရမာဒူရိုအစိုးရနဲ့အစိုးရပိုင်း PDVS စီရင်နံကုမ္ပဏီနဲ့စီးပွားရေးရာပတ်သက်ဆက်နွယ်မှုတွေမလုပ်ရဘူးလို့သမရထရမ့်ကအုပ်ချုပ်ရေးအမိန့်တရကိုတောက်ချနေကလည်းလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်ခင်ဗျာ
အာဖရိကနဲ့အာရှနိုင်ငံတွေကနေဥရောပမှာခိုလုံခွင့်မရတဲ့ရွှေပြောင်းချေချဖို့ကြိုးစားသူတွေကိုသူတို့ရဲ့နေရည်ရင်းနိုင်ငံတွေအနေနဲ့ပြန်လက်ခံအောင်တွန်းအားပေးတဲ့အနေနဲ့အဲ့ဒီနိုင်ငံတွေကိုပေးနေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုရယ်ဆိုင်ပြီးတော့ကုန်သွယ်ရေးနဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်တွေချမှတ်လာနိုင်တယ်လို့ဥရောပသမဂ္ဂရဲ့ရွှေပြောင်းချေချနေထိုင်သူများဆိုင်ရာကော်မရှင်နာမင်းကြီးကပြောလိုက်ပါတယ်ဥရောပသမဂ္ဂအကြီးအကဲတွေဟာအဓိကဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကိုပေးနေတဲ့အကူအညီတွေကိုရပ်တန့်သွားဖို့အတွက်စဉ်းစားနေတယ်လို့ဒီမီထရီမာဗရာမိုပိုလိုကစနေနေ့ကပြည်တင်က The Times စင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုလိုက်ပါတယ်။ကျွန်တော်တို့အဲ့ဒီဒေသတွေမှာအခွင့်အလမ်းတွေဖန်ပြီးပြီးတော့လူတွေအဲ့ဒီမှာဆက်နေလာအောင်ရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ပါတယ်။နေရင်းကိုပြန်လည်ပို့ဆောင်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေပြက်ကွက်တဲ့နိုင်ငံတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်တာတွေနဲ့ကြုံရနိုင်တယ်လို့သူကပြောပါတယ်။နေရင်းကိုပြန်တဲ့သူတွေကိုလက်မခံတဲ့နိုင်ငံတွေကထိပ်ပိုင်းခေါင်းဆောင်တွေကိုပြည်ဝင်ခွင့်ဗီဇာတွေထုတ်မပေးဘဲဆိုင်းငံ့သွားမယ်လို့သိမကြခင်ကပဲဂျာမနီနိုင်ငံကလည်းချင်းချောက်လိုက်ပါတယ်။ဒါပေမဲ့ဒီထက်ပိုပြီးကျေပြန့်တဲ့ဗီဇာပိတ်ပယ်မှုကိုလုပ်ဖို့အတွက်စဉ်းစားနေကြပြီးတော့နိုင်ငံသားတံတမန်တွေနဲ့ဆရာဝန်တွေကနေចောင်းသားတွေနဲ့သူတေတီတွေအထိလူထောင်ပေါင်းများစွာခရီးသွားလာခွင့်ကန့်သတ်တာတွေခံရနိုင်ပြီးတော့ဒီကိစ္စကိုအခုခါမှဆွေးနွေးနေတယ်လို့သူကပြောပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုကနေစနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့စီးပွားရေးလုပ်ငန်းအသစ်တွေမလုပ်ဖို့တရုတ်နိုင်ငံကတားမြစ်ပိတ်ပင်လိုက်တယ်လို့တရုတ်ကုသန်းရောင်းဝယ်ဝန်ကြီးဌာနကတောက်ကြနေကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကအခုလိုလုပ်လိုက်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကအခုလအစောပိုင်းမှာချမှတ်ခဲ့တဲ့အရေးယူပိတ်ဆို့မှုတွေနဲ့တညီတည်းလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့စီးပွားရေးလုပ်ငန်းတွေမလုပ်ဖို့တားမြစ်ချက်ဟာအခုအချက်ချင်းစတင်လိုက်တာဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံကလူပုဂ္ဂိုလ်တဦးချင်းစီဒါမှမဟုတ်ကုမ္ပဏီတွေပါဝင်ပတ်သက်နေတဲ့ဖက်ဆက်လုပ်ငန်းအသစ်တွေတူရဲပိုင်းလုပ်ငန်းအသစ်တွေရှိပြီးသားလုပ်ငန်းတွေကိုချက်ထွင်တာတွေတရုတ်နိုင်ငံမှာတားမြစ်လိုက်တယ်လို့တရုတ်ကုသရေးဝန်ကြီးဌာနကအင်တာနက်ဆောင်ရွက်နာမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒါ့အပြင်တရုတ်ကုမ္ပဏီတွေအနေနဲ့မြောက်ကိုရီးယားမှာယင်းနှိမ့်နှံမှုအသစ်တွေဒါမှမဟုတ်ယင်းနှိမ့်နှံမှုတွေတိုးချဲ့ဖို့ရှောက်တာတွေကိုလည်းအတည်ပြုသွားမှာမဟုတ်ဘူးလို့ပြောပါတယ်။မြောက်ကိုရီးယားကဇူလိုင်လထဲမှာတိုက်ချင်းပစ်ပယ်ထိန်ဒုံးကျည်စမ်းသပ်ခဲ့တာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားပေါ်အခုလစောပိုင်းမှာအရေးယူပိတ်ဆို့မှုအသစ်တွေချမှတ်ခဲ့တာဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ပယ်ထိန်ဒုံးအစီအစဉ်ကိုအဆုံးသတ်ဖို့ဖိအားပေးတဲ့အနေနဲ့အဲ့လိုချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာယာဒုကဖြုတ်ချခံရတဲ့သမရပတ်ကွန်ဟေကိုထောက်ခံသူထောင်နဲ့ချီဟာသမရကိုအာဂတိလိုက်စားမှုနဲ့ရေးယူတာကိုအဓိကထောက်ခံပုံရတဲ့တရားရုံးကိုကန့်ကွက်ဆန္ဒပြပြီးတော့စိုးမျိုးတော်မှာဒီကနေ့မှပဲစီတန်းလှည့်လည်ခဲ့ကြပါတယ်တောင်ကိုရီးယားအလံနဲ့အမေရိကန်အလံတွေကိုကင်ဆောင်လာတဲ့ဆန္ဒပြသူတွေဟာအပြစ်မရှိတဲ့သမရပတ်ကွန်ဟေကိုလွှတ်ပေးလို့ဟစ်အော်ခဲ့ကြပြီးတော့သမရိုးကြဝါဒီမဟုတ်တဲ့သမရမွန်ဂျေအင်းယာဒုကဆင်းပေးဖို့တောင်းဆိုခဲ့ကြပါတယ်မစ်ပါကိုယာဒုကဖယ်ရှားပြီးနောက်ကျင်းပတဲ့ကြားပြည့်ရွေးကောက်ပွဲမှာသမရမွန်အနိုင်ရပြီးတော့တက်လာတာဖြစ်ပါတယ်။သမရအင်ဂျော်ဆက်အင်ပြနားကလမ်းတွေစီကိုဥတီချီတက်ကြတော့ဆန္ဒပြသူတချို့လမ်းသွားလမ်းလာတွေနဲ့ထိမိညှိမိတာတွေရှိနေပါတယ်။သူတို့နဲ့မနီးမွေးမှာပဲနောက်တစ်ဖွဲ့ကလည်းလူတို့စည်းဝေးပွဲကျင်းပခဲ့တာပါ။ဆန္ဒပြတဲ့လူအုပ်ဘလောက်ကြီးလဲဆိုတာကိုစိုးမျိုးတော်ရဲတပ်ဖွဲ့ကခံမှန်းမထားပေမဲ့လည်းအမည်မဖော်တဲ့ရဲတပ်ဦးကတော့လူပေါင်း 8,000 လောက်ဒီချီတက်ပွဲမှာပါဝင်ခဲ့တယ်လို့ပြောပါရယ်။တောင်ကိုရီးယားနိုင်ငံစီးပွားရေးအတွက်အားကိုးရတဲ့ Samsung Electronic ကုမ္ပဏီရဲ့ဒုဥက္ကဋ္ဌ EJ Yong ကိုသမရလက်ထိုးမှုအပါအဝင်ပြစ်ချက်မျိုးစုံနဲ့တောင်ကိုရီးယားတရားရုံးတရုံးကထောင်ဒဏ်5နှစ်ချလိုက်ပြီးတော့နောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲသမရပတ်ကိုထောက်ခံချီတက်ပွဲကျင်းပကြတာပါ။လူတန်းနဲ့ချီပါဝင်တဲ့ဆန္ဒပြပွဲတွေဖြစ်ပြီးတော့ဒီဇင်ဘာလမှာဥပဒေပြုအမတ်တွေကသူ့ကိုရေးယူဖို့လှုပ်ခဲကြပြီးတဲ့နောက်တာဝန်ကနေတရားဝင်ရက်ဆိုင်ပြီးတော့အာဂတိလိုက်စားမှုနဲ့မလာမှာဖက်စီးခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့မစ်ပတ်တရားရင်ဆိုင်နေရပြီးတော့အော်တိုဘာလလယ်လောက်မှာဆုံးဖြတ်ချက်ချမှာဖြစ်ပါတယ်
။ထိုင်းဝန်ကြီးချုပ်ဟောင်ယင်းလက်ရှင်ဝတ်ဟာသူမပေါ်ပေါ်ဆမှုနဲ့တရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးတရားရုံး ချင်းပြက်ကွက်မှုကိုဗိုလ်တရားရုံးကအမိန့်မချခင်မှာပဲဒူဘိုင်းနိုင်ငံကိုထွက်ပြေးသွားခဲ့ပြီဖြစ်ပါတယ်။လက်ရှိဘယ်မှာရှိနေလဲဆိုတာကိုတရားဝင်မသိရပေမဲ့သူမဟာကုန်းလန်းကနေကမ္ဘောဒီးယားနိုင်ငံကိုသွားပြီးအဲဒီကမှတဆင့်ဒူဘိုင်းကိုသူ့ကိုဖြစ်သူတက်ဆန်ရှန်ဝေါနဲ့သွားခဲ့ကြအောင်သူမရဲ့ဖွဲ့ထိုင်းပါတီဝင်တွေကသတင်းမီဒီယာတွေကိုပြောပါတယ်စံစဘာဆိုင်ပြို့ဖို့အတွက်အမတော်ကြီးတွေထုတ်ချိခဲ့ရတဲ့ဆက်ဆက်ပြီးရင်းလက်ကိုတရားစွဲဆိုထားပေမဲ့သူကတော့အပြစ်မရှိကြောင်းညင်းဆိုထားပါတယ်သူ့အဖို့ပေါ်ဆမှုနဲ့တရားစွဲထားတဲ့အမှုအမိန့်ချမှာကိုတရားရုံးကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့နောက်သူမကိုဖမ်းဝရမ်းထုတ်ခဲ့တာဖြစ်ပါတယ်သူမရဲ့ရှင်းနေကတော့ရင်းလက်ဟာအတော်နာမကျန်းဖြစ်နေတယ်လို့ပြောပါတယ်လာမယ့်စက်တင်ဘာ29ရက်နေ့မှာတော့အမိန့်ချဖို့ယုံကြည်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ယူရိုနိုင်ငံအနောက်မြောက်ပိုင်းက Islamic စစ်သွေးကြွရဲလက်အောက်ကျရောက်နေတဲ့တယ်လီဖာမျိုးကိုမျိုးလေကောင်အပါဝင် Ottoman ခေတ်ရဲတိုက်ကြီးရဲ့ခေါင်းမိုးပေါ်မှာလည်းအလံဆိုင်ထူနိုင်ခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးတပ်ဖွဲ့တွေကရဲတိုက်နဲ့ Basidin ခရိုင်တွေကို Islamic ကနေပြန်ယူခဲ့ပြီးတော့ရဲတိုက်ပေါ်မှာအလံလွှင့်ထူနိုင်ပါပြီလို့ Iraq ဘူတွဲစစ်ဌာနချုပ်ကကြီးညာချက်ထုတ်ပြန်လိုက်ပါတယ်။မျိုးရဲ80ရာခိုင်နှုန်းကိုပြန်လွှတ်ပေးနိုင်လိုက်ပြီးတော့ကျန်တဲ့အပိုင်းတွေလည်းမကြခင်မှာလွတ်မြောက်တော်မှာပါလို့အီရတ်နိုင်ငံသားရေးဝန်ကြီးအီဘရာဟမ်အယ်ဂျာဖာရီကပြင်သစ်နိုင်ငံသားရေးဝန်ကြီးဂျွန်အီဖ်လက်ဒရီယန်ပြင်သစ်ကာကွယ်ရေးဝန်ကြီးဖလော်ရန့်စ်ပါလီနဲ့ဘက်ဂရက်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။မလေးရှားနိုင်ငံမှာကျင်းပတဲ့29ကြိမ်မြောက်အရှေ့တောင်အာရှအကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာတော့မြန်မာအသင်းဟာထိုင်းအသင်းကိုတကူကူမရှိနဲ့ရှုံးနိမ့်ပြီးတော့ဖိုင်နယ်နဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မတ်ဤသင်းစင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့မှာဒီကနေ့တရက်ထဲတွင်မိုင်းဆက်လေလုံးပောက်ကွဲခဲ့ပါတယ်။မောင်တော်မြို့ဘော်ကဇောရီကယုံပရဟိတဖုံးတော်ကြီးကျောင်းဝင်းအနီးမှာလက်နက်ငယ်ဖြင့်ပစ်ခတ်ခဲ့တဲ့အတွေ့တဦးသေဆုံးပြီးတဦးဒဏ်ရာသွားတယ်လို့အဲ့ဒီဖုံးကြီးကျောင်းကဒီကျောင်းထိုင်ဆရာတော်ကပြောပါတယ်။ဒါအပြင်မောင်တော်မြို့နေရာတချို့မှာလည်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုမဖြစ်ရအောင်ရဲနဲ့စစ်တပ်ပူးရဲတပ်ဖွဲ့ကညဘက်ကင်းလက်နေတယ်လို့အာဏာပိုင်တွေကပြောပေမဲ့လုံခြုံရေးကိုထိထိရောက်မပေးစွမ်းနိုင်သေးဘူးလို့ဘူးဒီတောင်ကရောမောင်တော်ဒေသခံတွေပါပြောပါတယ်။ဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်အမေခါကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ညပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်တာခံခဲ့ရပြီးနောက်မှာတော့အခုလိုမောင်တော်မျိုးလည်းမှာရှိနေတဲ့နေရာအချို့ကိုလက်ပစ်ပုံလက်နက်ကြီးစရာတွေနဲ့ပစ်ခတ်ခံလာရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်မျိုးမှာဒီကနေ့တရက်ထဲတွင်မိုင်းဆက်လေးလုံးကွဲခဲ့တယ်လို့ဒေသခံတွေဘက်ကပြောဆိုခဲ့တယ်လို့အစိုးရကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီမိုင်းတွေဟာနေ့လယ်တနာရီကနေနာရီခြားကညနေ၄နာရီထိဇက်တိုက်ဆိုးတယ်လို့မောင်တော်မျိုးရဲ့နေမြေ6မှာပောက်ခဲ့တာပါ။နိုင်ငံတော်တိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်မှာတော့ဘင်္ဂလီအကြမ်းဖက်တွေထောင်ထားတဲ့ဒီလက်လုံမိုင်းပောက်ကွဲမှုကြောင့်ဒေသခံတွေထိခိုက်တာမရှိဘူးလို့ပြောဆိုထားပါတယ်။ဒီကနေ့နေ့လေ2နာရီကျော်လောက်ကမောင်တော်ဆေးရုံနားမှာရှိတဲ့အရှိဇောတိကာယုံပရာဟိတဖုံးတော်ကြီးကျောင်းဝင်းအနီးမှာအကြမ်းဖက်သမားတွေကတနက်နေ့လေးချက်ပစ်ခတ်ခဲ့တာမို့ကျောင်းဝင်းတွင်နွားစာလာရိုက်တဲ့ဟိန္ဒူဘာသာဝင်တဦးသေဆုံးခဲ့ရပြီးကက်ပီယာတဦးဒဏ်ရာရရှိခဲ့တယ်လို့ကျောင်းဆောင်လည်းပျက်စီးခဲ့တယ်လို့အဲ့ဒီကျောင်းကကျောင်းတိုင်ဆရာတော်ဦးဇော်တိကာကပြောပါတယ်။ဒဏ်ရာရကက်ပီယာရဲ့အခြေအနေကစိုးရိမ်စရာမရှိဘူးလို့လည်းသူကမိန့်ပါတယ်။တိုက်ခိုက်လာသူမှာကျောင်းအနီးမှာပဲနေတဲ့ဘုံကြီးကျောင်းဝင်းအတွင်ဝင်ထွက်သွားလာနေသူကျောင်းမှာပယံအလုတ်ကိုလုတ်ကိုင်းနေတဲ့မွတ်စလင်တဦးဖြစ်တယ်လို့ဆရာတော်ကမိန့်ပါတယ်
။ကျောင်းသားလေးတယောက်ကတော့ချက်ပြီးတော့ထိသွားတယ်။နောက်ဆင်းသူလေးတယောက်ကတော့ပေသွားတယ်။ပေသွားတဲ့ကလေးကသူကတော့ဆေးချိုချော်လို့ရှိနေပြီ။အခေါင်မိုးဘတ်တော်ဘာလို့ညာတော့ကပေါက်သွားတယ်။နောက်ပြီးတော့အုံနိုင်ရနေနေပါပါကြည့်ပြီးတော့ကိုယ်သွားပြေးသွားတာလေးတွေလို့ရှိတယ်။အဲဘသူလိုက်ချက်ရှိရမလဲ။ဒီကောင်ကိုပြစ်တဲ့အကောင်ကအင်းအင်းကိုလေးဖုံးဖုံးတော့အတိအကျသိတယ်လေ။နောက်ပြီးတော့ဒီအဲ့ဒီငါကောင်လေးကဖုံးဖုံးကျောင်းမှနေနေပြီးတော့ခဏခဏလာလာလာပြီးတော့ပြန်လုံနေတဲ့ဂလာလေးစားဖို့စားဖို့နေနေပြီးတော့မပြစ်စုံမဖုံးဘူးဆိုလို့ချင်းလည်းဖုန်းကြီးစီနိုင်ဖုန်းကြီးအကုန်ပြည့်တာတဲ့သူတို့ကိုမချရင်မမရေးကအစနောက်ပြီးတော့ပိတ်ဆံကအစရုပ်စောအစသူတို့မှပြေးသွားလို့မပါရှာဘူးဒီစကမရှိတော့ဖုန်းကြီးစီကလာလာပြီးတော့တုံးဖုန်းကြီးပြေးသေးတယ်အဲ့တော့ဖုန်းကြီးဘလို့နင်းနေမှသူတို့ကိုမယုံချင်နိုင်တော့အံ့ဩတယ
်နိုင်ငံတော်တိုင်ပင်ခံရုံးထုတ်ပြန်ချက်မှာတော့အကြမ်းဖက်သမားတွေဟာမိုင်းထောင်လက်နက်နဲ့ပစ်တာအပြင်တပ်မတော်ဘက်ကမီးရှို့ဖျက်ဆီးတဲ့ပုံစံမျိုးဖြစ်အောင်လှုပ်ဆောင်ပြီးမောင်တော်မျိုးနဲ့မင်းလုံးမျိုးမှာရှိနေတဲ့အိမ်88အိမ်ဈေးဆိုင်54ဆိုင်ဆိုင်ငန်း52ခန်း ပလီနှစ်ခု RV ကျောင်းရှစ်ခုကား၉စီးနဲ့ဆိုင်ကယ်၄စီးကိုပါမိရှုဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါတယ်။ဒီကြော့ပြန်တိုက်ခိုက်မှုဟာအစွန်းရောက်ဘင်္ဂလီအကြမ်းဖက်သမားများလက်ချက်လို့နိုင်ငံတော်အတိုင်ပင်ခံရုံးကပြောဆိုသတ်မှတ်ထားပါတယ်။အကြမ်းဖက်သမားတွေဟာအစိုးရတည်င်းပေးလို့တန်တရားရှိသူအစ္စလမ်ဘာသာဝင်၅ဦးကိုလည်းကျေးရွာအတွင်းဝင်ကတပ်ဖြတ်ခဲ့တဲ့အပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေတွာလာလှုပ်ရှားမှုကိုအဟန့်တားဖြစ်စေဖို့ပါမိုင်းထောင်တာတွေလုပ်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မောင်နှောဒေတာမှာအကြမ်းဖက်တိုက်ခိုက်မှုမဖြစ်ရအောင်ရဲနဲ့စစ်တပ်ပူးပေါင်းတပ်ဖွဲ့ကညဘက်ကင်းလဲ့နေတယ်လို့နယ်ကြားဆောင်တပ်ကပြောဆိုထားပေမဲ့ဒေတာကန်တွေဘက်ကတော့သူတို့ရဲ့လုံခြုံရေးကိုစိုးရိမ်ပူပန်နေစေပဲလို့ပြောပါတယ်။1998ခုနှစ်ကတည်းကစတင်တည်ထောင်ခဲ့တဲ့ဒီဇော်တိကာယုံပရာဟိတဖုံတော်ကြီးကျောင်းမှာအကျန်းဖတ်သမားတွေရန်ကလွတ်အောင်လာရောက်ခိုလုံနေကြသူအယောက်80လောက်ရှိနေပြီးသူတို့အတွက်လုံခြုံရေးဟာအတော်အင်အားနည်းနေတယ်လို့ဆရာတော်ကမိန့်ပါတယ်
။ခုံးခုံးကျောင်းစီနဲ့လှမ်းပြီးတော့အပြစ်ခံရတာအနည်းနာမှလူရှင်ရေးရှိတယ်။ဒီကောင်တွေကဝင်ဝင်ပြီးတော့ဖမ်းနေ၊နိုင်ဝါတိုးတက်မှဖမ်းနေတယ်။ခုံးခုံးကပြောတယ်မင်းတို့ဝင်သွားပါလို့ဖမ်းလို့မဖမ်းဘူးမသွားဘူး။ဆိုရင်အဲ့လိုရတဲ့အနေအထားဆိုလို့ရှိရင်အဲ့ဒီဥစ္စာကတကယ်လို့ဟိုခင်းမရှိသေးဘူးကောတမကြီးရဲ့အခုကဆိုရင်ခရိုင်ရတဲ့အနေအထားတဲ့ရောက်ဖို့ကောင်းတဲ့အနေအထားမျိုးကိုတော့ရောက်တော့ရှိတယ်။တမျိုးနေလို့တစ်ခေလုံးမှရှိတဲ့လူတွေရဲ့အဆက်အဦးတွေစိတ်တွေကအကုန်လုံးဆိုရင်ထိုင်လာနေကြရတာ
တည်သူတွေရဲ့လုံခြုံရေးကိုပြည်သူတွေကိုယ်တိုင်ပဲရယူနေရတယ်လို့ပြောလာသူကတော့ဘူးသီးတောင်မြို့နယ်ကရခိုင်အမျိုးသားပါတီဒုဥက္ကဋ္ဌဦးတန်းနိုင်ပါဘူးသီးတောင်မြို့နယ်အခြေအနေနဲ့ပတ်သက်ပြီးသူက
ဘူဒီတော်ဒီနေ့ဒီနေ့တော့နေနေလောက်ဘူးရှင်ဒီကတော့နေနေနေကောင်းနေစေ။နောက်နေဝင်လာရင်တော့ပြောလို့မရ
။ရခိုင်ပြည်နယ်မြောက်ပိုင်းတကြောပြန်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဝင်းကျင်ကျေးရွာတွေကဒေသခံတွေဟာမောင်နှောနဲ့ဘူဒီတော်မြို့ပေါ်ကိုတိမ်းရှောင်လာနေကြရပါတယ်။ဒါပေမဲ့လာရောက်ခိုးလုံသူတွေကမြို့ကန်တွေအတွက်ပါလုံခြုံရေးကတော့စိတ်ချရတဲ့အနေထားမှမရှိဘူးလို့ဒေသခံတွေကပြောဆိုထားပါတယ်ရှင်။
မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းနောက်မှတ်စုအစီအစဉ်လှက်ပါပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကပုဂံဒေသမှာပြင်းအား6ဒသမ8ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာအခုဆိုရင်တနှစ်ပြည့်ခဲ့ပြီဖြစ်တယ်လို့လာမယ့်စက်တင်ဘာလမှာပုဂံရှေးဟောင်းယဉ်ကျေးမှုဒေသကိုကမ္ဘာအမွေအနှစ်စီးရင်ဝင်ဖြစ်ရေးအတွက် UNESCO အဖွဲ့ထံအဆိုပြုလွှာအကြံတင်သွင်းတော်မှာဖြစ်ပါတယ်ရှေးဟောင်းဆောင်တွင်ခင်မီဟိုတယ်ကြီးတွေအများပြားရှိနေတဲ့ပုဂံဒေသရဲ့ကမ္ဘာအမွေအနှစ်စီးရင်ဝင်အခြေအလားအလာနဲ့ဒီငလျင်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့ဖျားပထိုး400နီးပါးပြင်ဆင်မှုအခြေအနေပဲအဆင့်ရောက်နေပြီလဲဆိုတာကိုဒီတစ်ပတ်သတင်းနောက်မှဆုအစီအစဉ်ကနေ VOA မြန်မာပိုင်းသတင်းနောက်မမမြင့်ခိုင်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
ပကံဖျားပထိုး400နီးပါးကိုထိခိုက်ပျက်စီးစေခဲ့တဲ့ပြင်းအား 6.8 ငလျင်လှုပ်ခတ်ခဲ့တာအခုဆိုရင်တနည်းပြပါပြီ။ပကံဒီတော့ကိုကပ္ပမွေနဲ့စည်ရင်ဝင်ရေးကျိုးပန့်နေချိန်မှာငလျင်လှုပ်ခတ်ခဲ့တာကြောင့်အများစုကစိုးရင်ခဲ့ကြပြီးမယ်။ပညာရှင်တွေကတော့ငလျင်ဟာပကံဒီတော့ကိုကပ္ပမွေနဲ့စည်ရင်ဝင်ဖြစ်လာစေဖို့တွန်းအားဖြစ်စေတယ်လို့မှတ်ချက်ပြုခဲ့ကြတာပါ။ငလျင်လှုပ်ပြီးတိတ်မကြခင်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းထိခိုက်ပျက်စီးခဲ့တဲ့ဇီဒီပထိုးတွေကိုအလင်းစလို့မပြုတ်ပြင်ပဲပညာရှင်တွေရဲ့အကြံဉာဏ် UNESCO ရဲ့အကူအညီတွေရယူပြီးစနစ်တကျပြုတ်ပြင်ထိန်းသိမ်းဖို့မှာကြားခဲ့တာလည်းရှိပါတယ်။ပကံမှာငလျင်လှုပ်ပြီးတနစ်အကြာမှာတော့အထိခိုက်ပျက်စီးနေတဲ့ဖျားပထိုး200ကျော်ပြင်ဆင်ပြီးသွားပြီဖြစ်ပါတယ်။ငလျင်တန်ခံရတဲ့ဖျားပထိုးတွေအလုံးကို9နှစ်အတွင်းအပြည့်သက်ပြင်ဆင်နိုင်ဖို့ရထားပြီးအခုအချိန်ထိပြင်ဆင်ပြီးစီးမှုအခြေအနေနဲ့ပတ်သက်ပြီးရှေးဟောင်းသူတေသနာနဲ့အမျိုးသားပြတိုက်ဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးသိန်းလွင်ကအခုလိုပြောပြပါဗျာ။
ဖျားပေါင်း389သူပျက်စီးခဲ့တယ်။အဲ့မှာပထမဦးစားပေး36သူ၊ဒုတိယဦးစားပေး96သူနဲ့နောက်တတိယဦးစားပေးညံ24သူပေါ့နော်။ဒါတွေကပထမတတိယဦးစားပေးကအသေးမွားလေးတွေပြက်တာရှိတယ်။ဒါတွေကိုလည်းကျွန်တော်တို့ပြင်ပြီးသွားပြီ။အဲ့ဒီမှာကြံတဲ့ဖျားတွေကိုကျွန်တော်တို့ဘယ်ဖျားတွေကိုဘယ်ဘယ်နှစ်ခုနှစ်9နှစ်လောက်ကျွန်တော်တို့ຢາတာပြက်ထားလိုက်တယ်။ဖျားပထမနှစ်မှာဖျားဘယ်နှစ်ဆူပြင်မယ်ဒုတိယနှစ်မှာဘယ်နှစ်ရာဘယ်နှစ်ဆူပြင်မယ်ဆိုပြီးတော့ကျွန်တော်တို့ဒီ plan လုပ်ပြီးလုပ်တဲ့အခါမှာဒီ2018နှစ်မှာတော့ဖျားအစု90ကျွန်တော်တို့ပြင်မယ်လို့ຢາတာပြီးတော့အခုပြင်တဲ့အခါမှာကျွန်တော်တို့ဖျားအစုပေါင်း20ကျော်လောက်ပြီးပြီ။ပြီးပြီဆိုတာအဲ့မှာနေနောက်ထပ်ဖျားအစု90ပြင်နောက်ထပ်ထပ်ပြီးပြင်ဖို့လိုသေးရဲ့ဆိုတော့ဖျား16စုပေါင်းလိုက်တော့66စုလောက်ကျွန်တော်တို့ဒီနှစ်ထဲမှာပြီးအောင်လုပ်ပါ
ငလျင်တန်တဲ့ဖျားပထိုးတွေကိုစနစ်တကျပြုပြင်ထိန်းသိမ်းနိုင်ဖို့ UNESCO နဲ့နိုင်ငံတကာကပညာရှင်တွေအကူအညီပေးနေကြတာပါ ငလင်းတန်းကြောင့်ထိခိုက်မှုများခဲ့တဲ့ဖရားပထိုးတွေကိုတော့ပြင်ဆင်ဖို့ကြံရှိနေသေးပြီးတချို့ဖရားပထိုးတွေကိုပြင်ဆင်ဖို့ခက်ခဲတာမို့ဘလို့ပြင်ဆင်ရမလဲဆိုတာသူတည်တနာလုံးနေစေဖြစ်တယ်လို့ UNESCO ရဲ့မြန်မာပြည်ကိုယ်စားလှယ်ဒေါ်အောင်မမျိုးကပြောပါတယ်
ဒါပေမဲ့တရားကိုကျက်စီးမှုရယ်ဟိုရှိတယ်တော်တော်ထိခိုက်သွားတယ်ဖရားမျိုးကြီးကြံနေတယ်ကြက်ခုဥမြင့်ဖရားသွားဟိုစတဲ့ရစုလဲရလဲဖြစ်တယ်ပကံမှာရှာရှာပါပါရှိတယ်ကြောက်လဲရလင်ငါစုတွေရလဲတစုပါဝင်ဖြစ်တယ်ဒါပေမဲ့သူ့ရဲ့ပစ္စည်းမှုငါးလဲများတယ်အခုချိန်ကြီးကျမတို့ကသူ့ကိုဟိုဘလို့ပြန်ပြင်ရမလဲဆိုတာသူ့ရဲ့တနာလုံနေတော့မရှိအဲ့ဒီအတွက်ကလည်းဟိုဝေကျင်းအင်းကလည်းလိုအပ်တယ်နောက်နီးပညာအကူအညီကလည်းပို့ပြီးတော့လိုအပ်တယ်အဲ့ဒီလိုမျိုးအခြေအနေရှိတယ်ဖရားရဲ့ရှိတယ်
အခုလာမယ့်2019ခုနှစ်စက်တင်ဘာဆိုရင်မြန်မာနိုင်ငံအနေနဲ့ပုဂံရှိဟောင်းယဉ်ကျေးမှုဒေတာကိုကမ္ဘာအမွေနဲ့စီရင်ဝင်ဖြစ်ဖို့ UNESCO ကိုအဆိုပြုလွှာအကြံတင်သွင်းတော့မှာပါပုဂံကိုကမ္ဘာအမွေနဲ့စီရင်ဝင်ဖို့ဆိုရင်ဒီဒေတာဟာဘာကြောင့်ကမ္ဘာအမွေနဲ့ဖြစ်တင်တာလဲဆိုတာနဲ့ဒီဒေတာအပေါ်အစိုးရအနေနဲ့ဘယ်လိုစီမံခန့်ခွဲမှုတွေလုပ်နေသလဲဆိုတဲ့အချက်နှစ်ချက်ပေါ်အဓိကမူတည်နေတာပါပကံဒေတာတစ်ခုလုံးကိုယဉ်ကျေးမှုနေမြေတစ်ခုအနေနဲ့ကမ္ဘာအမွေနဲ့စီရင်ဝင်ဖို့ဆိုရင်လက်ရှိအစိုးရရဲ့ပကံဒေတာအပေါ်စီမံခန့်ခွဲမှုအပိုင်းတချို့နဲ့ပတ်သက်ပြီး UNESCO နဲ့ညှိနှိုင်းရအောင်မယ်လို့ဒေါ်အောင်မမျိုးကပြောပါတယ
်။ Overall management ကိုပြန်ကြည့်ရင်တော့အခုချိန်ကြီးညှိနှိုင်းမှုလိုတာလေးကတော့ရှိနေသေးတယ်။ဥပမာကျမတို့ဒီ UNESCO ဘက်ကအကြံပြုထားတာကတော့ပကံရဲ့တကယ့်ရှင်ဟောင်းအမွေနဲ့စုံပြင်းမှရှိနေတဲ့ဟိုတယ်ကြီးတွေပေါ့နော်။ဒါတွေကဘင်းပတ်ဝန်းကျင်မှာရှိတဲ့ဒီအမွေအနှစ်တွေကိုတက်ရောက်မှုရှိနိုင်မှာဆိုတဲ့အတွက်ကြောင့်မလို့နောက်10နှစ်ဒါမှမဟုတ်15နှစ်အရင်ကြီးကာလတခုသတ်မှတ်ပြီးပြီးလို့ရှိရင်တို့ကိုဒီအမွေနှစ်စုံနဲ့ဟိုဝေးတဲ့နေရာမှာပေါ့နော်ဝေးတဲ့ဆိုတာဝေးကြီးတော့မဟုတ်ဘူးမထိခိုက်တိုင်းတဲ့နေရာမျိုးမှာနေရာတခုကိုပြန်လဲသတ်မှတ်ပြီးတော့ဒီ infrastructure တွေကိုလည်းအစိုးရကနေပြီးတော့ပံ့ပိုးပြီးတဲ့ခါမှာနေရာပြောင်းပြီးတော့ပေါ့နော်ဖွင့်ပြဖို့အတွက်ဒါမျိုးတွေအကြံပေးထားတာလည်းရှိတယ်
ကဘာမှာပကံလိုနေရာမျိုးနောက်တစ်ခုထပ်မရှိသလိုအမွေနှစ်တွေဟာပြက်စီးသွားရင်ဘယ်တော့မှပြန်မရနိုင်တော့ရမို့ပကံရှိဟောင်းဆောင်အတွင်ခင်မီဟိုတယ်ကြီးတွေထားရှိတဲ့ကိစ္စကိုပြန်လည်စဉ်းစားသင့်တယ်လို့ဒေါ်အောင်မမျိုးကပြောပါတယ
်ဒီအမွေနှစ်တွေရှိနေလို့ဒီကဘာလဲခီးသွားလုပ်ငန်းကဖွံ့ဖြိုးနေတာအမွေနှစ်တွေမရှိရင်ကဘာလဲခီးသွားလုပ်ငန်းမရှိနိုင်ဆိုတော့ဒီအမွေနှစ်တွေကိုအမြဲတမ်းတည်တံ့ဖို့အတွက်ကပထမဦးစားပေးပြီးစဉ်းစားပေးရမယ်အဲဒါကြောင့်ဟိုတယ်တွေမရှိရဘူးလို့ပြောတာမဟုတ်ဘူးဟိုတယ်တွေကိုတင့်တော်တဲ့နေရာတွေမှာစနစ်တကျဒါလုပ်ပေးရမယ
်ဒေသခံတွေကတော့ပုဂံဒေသကိုကမ္ဘာအမွေနဲ့စီရင်ဝင်ဖို့ကြိုးစားသလိုတစ်ဖက်မှာလည်းစိုးရိမ်ချက်တွေရှိတဲ့အကြောင်းပုဂံဒေသခံကိုနိုင်ထွန်းကအခုလိုပြောပြပါဗျာ
UNESCO နဲ့ကျွန်တော်တို့ဟိုဒေသခံနေနဲ့စကားပြောကြည့်တဲ့အချိန်မှာ UNESCO ကအဓိကမူနှချက်ကဒေသခံတွေရဲ့အခွင့်အရေးဖွံ့ဖြိုးတိုးတက်ရေးဒေသခံတွေရဲ့ဒေသဖွံ့ဖြိုးတိုးတက်ရေးနဲ့ယဉ်ကျေးမှုအမွေနဲ့ထိန်းသိမ်းရေးဆိုတဲ့အချက်နှစ်ချက်ကိုဒေသခံတွေကြိုက်တယ်။ဒါပေမဲ့ဒီရှေးဟောင်းဥပဒေမှာကဒေသခံတွေရဲ့အခွင့်အရေးတွေဒေသဖွံ့ဖြိုးတိုးတက်ရေးတွေမှာမပါဘူးဖြစ်နေတဲ့အတွက်ဒေသခံတွေကဒီရှေးဟောင်းဥပဒေနဲ့ပတ်သက်ပြီးရမှချိုးရင်ကြောင်းကြမှုတွေရှိနေတာ
။ပြင်းအား6.8%ရှိတဲ့ငလင်ဟာအစိုးရရောပြည်သူတွေကိုရောပုဂံဒေသကိုအရေးတကြီးထိန်းသိမ်းဖို့လိုနေပြီဆိုတာကိုအသိပေးခေါင်းလောင်းခောက်လိုက်သလိုဖြစ်သွားစေတာပါ။နှစ်ပေါင်း1000ကျော်တက်တန်းရှိလာတဲ့ပုဂံဒေသကသမိုင်းအမွေနှစ်တွေရရှိတည်တံ့ဖို့လက်ရှိအစိုးရနဲ့ပြည်သူအားလုံးမှာတာဝန်ရှိသလိုပုဂံရဲ့အမွေနှစ်တွေကိုစနစ်တကျထိန်းသိမ်းဖို့ကမ္ဘာအမွေနှစ်စည်းရုံးဝင်နိုင်ရေးကအထူးတလဲလိုအပ်နေတာလည်းဖြစ်ပါရဲ့ရှင်။
မမမြခိုင်တင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့မြန်မာတခွင်အစီအစဉ်ကိုတင်ပြပေးပါမယ်နိုင်ငံတကာနိုင်ငံရဲ့အနာဂတ်ဖြစ်တဲ့လူငယ်တွေရဲ့ဘဝအဆင့်အတန်းကိုမြှင့်တင်ဖို့ဆိုရင်လူငယ်တွေကိုစိတ်ဓာတ်ရရပြုပြင်ပြောင်းလဲမှုတွေအဓိကလှုပ်ဆောင်ပေးဖို့လူငယ်အရေးဆောင်ရွက်နေသူတွေကတိုက်တွန်းပါတယ်အခုနှစ်ပိုင်းတွေမှာကမြို့ပြတွေမှာလူငယ်တွေဒုစရိုက်မှုတွေကိုပိုကျူးလွန်လာကြတာကိုတွေ့ရပြီးဒါဟာအလောက်ကင်ခွင့်လန်းရှားပါတာနဲ့မူရည်စီသုံးဆဲမှုများလာတာကြောင့်ဖြစ်တယ်လို့လူငယ်တွေနဲ့နှိဆက်သူတွေကပြောပါတယ်အစိုးရကလည်းလူငယ်ရေးရာဝန်ကြီးဌာနတစ်ခုဖွဲ့စည်းပေးဖို့တောင်းဆိုနေကြပါတယ်အပြည့်အစုံကိုတော့မြင့်မခသတင်းအေဂျင်စီကအကူကောင်းများဖြိုတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်တနင်္ဂနွေမှာအသက်30ရောက်လူငယ်တွေအဝင်ကျူးလွန်တဲ့မှုကိနေဟာ2016ခုနှစ်ကအမှုကောင်း800လောက်ရှိတာကနေအခု2019မှာတော့ဇူလိုင်လအထိအမှုကောင်း600လောက်ရှိနေပါတယ်။အခုရပိုင်းထဲမှာလည်းရန်ကုန်စမ်းချောင်းမြို့နယ်က GNG စတိုးဆိုင်ကိုလူငယ်တစုကဓားမြတိုက်မှုဖြစ်ပွားခဲ့ပြီးနောက်ဆက်တွဲဖော်လုပ်ချက်တွေအရစတိုးဆိုင်၅ဆိုင်အထိလူရဲမှုတွေရှိခဲ့တယ်လို့ပဲခူးမှာလည်း GNG စတိုးဆိုင်ဆိုင်ကိုပဲလူငယ်တယောက်ကအမှုကျဆီးမှုဖြစ်ပွားခဲ့ပါသေးတယ်။ လူငယ်တွေအနေနဲ့အဲဒီလိုလူရက်နေတာဟာအလောက်ကန်ခွန်းလန်းရှားပါတာနဲ့မူရေးဆေးဝါးတုံးဆက်မှုတွေများပြားလာတာကြောင့်လူငယ်တွေအနေနဲ့ခိုးမှုလူရက်မှုနဲ့ဒုစရိုက်မှုတွေကိုကျူးလွန်လာတာဖြစ်တယ်လို့လူငယ်အဖွဲ့အစည်းတွေကပြောဆိုသုံးသပ်နေကြပါတယ်။အမျိုးသားလူငယ်ကွန်ကရစ်ရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ကိုစေလင်းမွန်ကတော့ဒုစရိုက်မှုတွေမှာလူငယ်တွေပါဝင်လာတာနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်တော်တို့ဥမာတမတီလာဆောင်နိုင်မယ်ဆိုတဲ့စကားလုံးလေးရှိရပါတော့လူငယ်ရဲ့အလောက်ကန်ရှားပါမှုကလည်းဒါကျွန်တော်တို့ပြဿနာတစ်ခုဖြစ်လာတယ်ပြီးတော့တခါကျတချို့ပညာရေးတွေကျွန်တော်တို့ assess မလုပ်နိုင်ဘူးကျွန်တော်တို့လက်လန်းဝေးနေကြတွေ့ရှိရတော့မြန်မာနိုင်ငံပညာရေးစနစ်ကမကောင်းဘူးလာဆောင်ငွေတွေအရန်လေးပါတယ်အခုတွေကျွန်တော်အရန်ကြရရညာတစ်ခုရှိရမန္တလေးစီမှာကျွန်တော်တနေ့ဟို3600နဲ့ကျွန်တော်တို့ဒီ BE ပြီးထားတဲ့လူတွေခေါ်ရဲကိစ္စရမျိုးပေါ့လာဆောင်အရန်လေးပါတယ်ဗျာသူတို့တက်တဲ့ပညာနဲ့ရရလာဆောင်တွေကလုံးဝကိုမကိုက်ဘူးအဲ့ဒီအခါမှာသူတို့ဒီ crime တွေကိုကျူးလွန်တာ crime တွေကိုကျူးလွန်နေတာကသူတို့ကအကျင့်စာရိတ်ပြက်လို့လားဒါအစိုးရပိုင်းဆိုင်ရာကသူတို့ရဲ့စာဝင်နေရေကိုမဖြေရှင်းနိုင်လို့လားဆိုတာတော့ကျွန်တော်တို့စဉ်းစားဖို့လိုအပ်တယ်အဲ့လိုမျိုး crime တွေကျူးလွန်တာရောဒီလူငယ်တွေပေါ့အဲ့လိုမျိုးပေါ့နော်စာဝတ်တွေမပြည့်လဲလို့ crime တွေကျူးလွန်တာရောလူငယ်တွေပေါ့အပြစ်တင်နေမယ်ဆိုလို့ရှိရင်ဒါဒီ victim ပေါ်ပြန်ပြီးကျွန်တော် blame လုပ်တာဖြစ်ပါတယ်ပေါ့နော
်လူငယ်တွေအနေနဲ့ချစ်တန်ကနေပြန်လည်လုံးမြောက်ချိန်မှလဲကောင်းမွန်တဲ့စိတ်ဓာတ်တွေရရှိအောင်လှုပ်ဆောင်ပေးနိုင်မှုအတွက်ပြုရင်ကြောင်းလဲစကန်တွေအနေနဲ့အားနည်းချက်တွေရှိနေသေးတယ်လို့လူငယ်အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်ဒါကြောင့်အစိုးရအနေနဲ့လူငယ်တွေပြစ်မှုကျူးလွန်တာတွေကိုစနစ်တကျစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့လိုအပ်ပြီးကြည့်တဲ့ချမှတ်မှုတွေလှုပ်ဆောင်ခြင်းကလည်းစိတ်တကြီးရပြောင်းလဲမှုတွေကိုပုံပုံလှုပ်ဆောင်ပေးဖို့လိုအပ်နေတာလို့လူငယ်အဖွဲ့အစည်းတွေကပြောဆိုနေကြတာပါရန်ကုန်လူငယ်ကွန်ရက်ရဲ့ဥက္ကဋ္ဌဖြစ်တဲ့မတ်တင်စာရှွန်းလက်ကြီးကတော့ပြစ်မှုကျူးလွန်ပြီးတဲ့လူငယ်တွေကိုလူကြီးတွေကစုဆုံးမတာတက်သူတို့အချင်းချင်းစိတ်ဓာတ်တွေပြန်လဲမြင့်တင်တာကိုလှုပ်ဆောင်ပေးတင်တယ်လို့လည်းခုလိုဆိုလာပါတယ
်အစိုးရတွေလူကြီးတွေကလူငယ်တွေကိုဒီလိုမလှုပ်တင်ဘူးဒီလိုလှုပ်တင်တယ်ကောင်းရမှန်ရောညွှန်နေနေဆိုရင်တော့မှလူငယ်တွေကနားထောင်ဖို့ကြားခိုင်းလို့နေပါတယ်အဲ့တော့လူငယ်အချင်းချင်းပြန်လဲမြင့်တင်ပေးရဲ့လုပ်ငန်းစဉ်တွေကိုအားပေးမြင့်တင်ပေးတင်ပါတယ်ကျွန်တော်တို့ဒီမြို့ပြည်နယ်မှာဆိုရင်လူငယ်တွေပေါ့နော်မြို့ရေးစေဝါဆွဲတဲ့အခါမှာမြို့ပြည်နယ်ကလူငယ်တွေပဲတည်တံ့သူတို့တွေစုစည်းပြီးတော့မြို့ရေးစေဖြတ်ဖို့စင်တာတွေဒီမကောင်းမှုလုပ်နေတဲ့လူငယ်တွေဆိုလဲထိမ့်သိမ်းရေးစင်တာတွေသူတို့ကိုယ်တိုင်ဦးစီးပြီးတော့ထားပေးရဲ့ပေါ့နော်ဆွဲခါကြောင့်ဟိုလူငယ်ဆန်တဲ့အတွေးခေါ်နေတဲ့လူငယ်တွေကိုချင်းကတဲ့အခါမှာပို့ပြီးတော့နားထောင်ဖို့ပို့ပြီးတော့နှိဆက်ပြီးတော့သူတို့ကိုယ်တိုင်သူတို့စီကိုတက်ရောက်မှုရှိဖို့အများကြီးနှိဆက်ပါတယ်ဒါကြောင့်မို့လက်ရှိလုပ်နေတဲ့အစိုးရတာဝန်ရှိသူတွေအနေနဲ့အရင်ဆုံးဒီလိုကိစ္စရပ်တွေကင်ဆယ်မယ်ဆိုရင်လူငယ်အစုအဖွဲ့တွေကိုအရင်ဆုံးတိုင်ပင်မှာလူငယ်အစုအဖွဲ့တွေနဲ့ညှိနှိုင်းမှာတိုင်ပင်မှာဘယ်လိုဆောင်ရွက်တင်တယ်လဲဆိုတာကိုကျမတို့ဖန်တီးမှုကောင်းနေပေါ့နော်အရင်နီးလန်းဟောင်းနေတယ်မဟုတ်တော့မယ်အခြားတနည်းနဲ့ဆောင်ရွက်တင်တယ်လို့ကျမအကြံပြုချင်ပါတယ
်ဒါကြောင့်အဲ့လိုလူငယ်တွေတူးစရိုက်မှုကျိုးလွန်နေတဲ့ကိစ္စတွေကိုဖြေရှင်းဖို့အတွက်ဆိုရင်တော့လူငယ်ရွေးရဝန်ကြီးဌာနတခုလိုအပ်နေတယ်လို့လည်းကိုစေလေးမုံကအခုလိုပြောပါသေးတယ
်။အရင်တစ်ခေတ်တော့ကျွန်တော်တို့ကဒီပြစ်ဒဏ်ကျူးလွန်တဲ့လူတွေကိုအဖြစ်ပေးရဆိုရဲရင်ကျေးမှုတစ်ခုနဲ့ကျွန်တော်တို့အခြေစခန်းကြီးမှာကျွန်တော်ထားလေးရှိရတယ်။ဒါပေမဲ့နောက်ပိုင်းရင်ကျေးမှုတို့တက်လာတဲ့ခါမှာဘာလဲဆိုတော့ကျွန်တော်တို့ထောင်နေရကျွန်တော်တို့အဖြစ်ပေးရနေရာမဟုတ်တော့ရယ်ကျွန်တော်ပြုပြင်ပြောင်းလဲမှုဆိုရယ်ပြုပြင်ပြောင်းလဲဖို့ဆိုရယ်ယူရချက်တွေနဲ့ကျွန်တော်တို့ဒီထောင်နေမှာပြုပြင်ပြောင်းလဲပေးရဆိုရယ်ယူရချက်တွေကျွန်တော်ဖြစ်လာကြတယ်။ဒါပေမဲ့မြန်မာနိုင်ငံမှာအဲ့ဒီအခြေအနေတွေမရောက်သေးဘူး။မြန်မာနိုင်ငံမှာတော်တော်များအပြစ်ပေးဖို့လောက်ပဲကျွန်တော်တို့စဉ်းစားကြတယ်။အဲ့ဒီခါမှာသူတို့ရဲ့ရှေ့ဘဝရည်ရွယ်ချက်တွေကိုကျွန်မတို့ဒီအခြေစခန်းနေနဲ့မလုပ်ပေးနိုင်ဘူး။တကယ်ကျွန်တော်ဖြစ်တဲ့နာဒီသူတို့ရဲ့ရှေ့ဘဝမှာသူတို့ရည်ရွယ်နိုင်ဖို့အတွက်အခုနကျွန်တော် crime ကျူးလွန်တာနဲ့ကျွန်တော်မကျူးလွန်အောင်လို့အတွက်သူတို့ဘယ်လိုမျိုးကျွန်တော်တို့လုပ်ပေးနိုင်မလဲ။လူငယ်တယောက်ကခိုးမှုတွေလူရဲမှုတွေဖြစ်တယ်ဆိုလို့ရှိရင်ဒါဒီသူကဘာဖြစ်လို့ခိုးမှုလူရဲမှုဖြစ်တာလဲဆိုတာကိုသူတို့သိရှိဖို့လိုအပ်တယ်။သိရှိပါအောင်ရှင်ဟာလူငယ်ကြီးကအဲ့လိုမျိုးခိုးမှုလူရဲမှုတွေမဖြစ်အောင်လို့ဘယ်လိုမျိုးဆက်ပြီးဆောင်ရွက်မလဲဆိုတာကိုလည်းကျွန်တော်ဆက်ပြီးတရားလေးလာဖို့လိုအပ်တယ်။အခုကျွန်တော်ပြောချင်တာဒီအခုလက်ရှိမှာတော့ဒီဟာကိုအစိုးရဘက်ဆိုင်ကတရားလုံးလုပ်ဖို့အတွက်ကိုကျွန်တော်တို့လူငယ်ကြီးရောက်ဝင်ချတာလည်းလုံးဝကိုကျွန်တော်တို့မှမရှိနေသေးဘူး။ Review Policy ကလည်းဥမာ develop လုပ်နေတဲ့ကာလလေးပဲဖြစ်သေးတယ်။အော်ဒါဟာကိုဒီလူငယ်ကြီးကလူငယ်ရတကယ်ကျွန်တော်တို့ပြုစုပြောင်းထောင်ပေးဖို့လိုအပ်တယ်။အဲ့ဒီခါမှာကျွန်တော်လူငယ်ကြီးရောင်းဝင်ခြားနာဆိုတာကျွန်တော်တို့အနေနဲ့အထူးကိုလိုအပ်နေပါတယ်
။ဒါကြောင့်အနာဂတ်ကျကောင်းဆောင်တွေဖြစ်လာမဲ့လူငယ်တွေအနေနဲ့ဒုစရိုက်မှုကျူးလွန်တာတွေအတွက်အစိုးရသာမကအားလုံးပူးပေါင်းပြီးဖြေရှင်းဖို့လိုအပ်နေတယ်လို့လူငယ်တွေအတွက်အလောက်ကံ့အများပြဖန်တီးပေးဖို့လိုအပ်နေပြီးအစိုးရအနေနဲ့လည်းတရားဥပဒေစိုးမိုးရေးကိုအခုထပ်ပို့ပြီးလှုပ်ဆောင်တင်နေတယ်လို့လူငယ်တွေနဲ့လူငယ်အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမကတရင်အေဂျင်စီကနေ VOA ကို Facebook လိုက်တာဖြစ်ပါတယ်။
အပတ်စဉ်တင်ဆက်ပေးတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာပါအခုစနေညအတရရလေးလိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာဆောင်မြောနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူမှအေးတင်တာကျော်နဲ့ထုတ်လုပ်သူမှစုမှုတို့တင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာပါရှင်။စနေညတိုင်းရဲ့လေလိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီနေ့ညဆွေးနွေးပြည့်မဲ့အကြောင်းအရာအတွက်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလည်းလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ကျမတို့ဒီနေ့ညဆွေးနွေးကြမှာကတော့ဒီကချင်ပြည်နယ်တွင်းမှာ2017နှစ်စံပိုင်းတည်းကစလာတဲ့စစ်ပွဲတွေကြောင့်ဒေသခံကျေးရွာသားတွေစစ်ဘေးရှောင်ထွက်ပြေးကြရတယ်လို့မျိုးဒေသအခြေအနေကလည်းတော်တော်လေးကိုမတီးမငြိမ်ဖြစ်နေတဲ့အနေအထားပေါ်မှာမူတည်ပြီးဆွေးနွေးကြမှာပါ။6နှစ်တာကြာလာတဲ့ဒီစစ်မီးကအခုနှစ်ပိုင်းလပိုင်းနေမှာလည်းပို့ပြီးတော့ပြန်ပြီးတော့အရှိန်မြင့်လာတာတွေ့ရပါတယ်။ကချင်ဒေသခံစစ်ဘေးဒုက္ခသည်တွေရဲ့နေစဉ်လူမှုဘဝတွေစီးပွားရေးဘဝတွေမှာဘလောက်များရုန်းကန်နေရလဲဘလောက်များခက်ခဲနေလဲဆိုတာကိုဆွေးနွေးမေးမြန်းသွားပါမယ်။ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဦးစော်ချက်ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမြေကြီးနားတာဝန်ခံဖြစ်ပါတယ်။နောက်တစ်ဦးဖိတ်ခေါ်ထားတဲ့သူကတော့မနီလာသိမ်းပါ။သူက88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကပါ။နောက်တစ်ဦးကချင်ဒီလူမှုအရေးကိုလောက်ကင်နေတဲ့မတ်ခွန်ကြာကချင်ငင်းငယ်ရေးကွန်ရက်ညှိနှိုင်းရေးမှုကိုလည်းဖိတ်ခေါ်ထားပါတယ်။နောက်ပြီးတော့ဒီအမေရိကန်ပြည်အောင်စုအခြေဆိုင်ကချင် Alliance အဖွဲ့ရဲ့ဥက္ကဋ္ဌဦးကွန်ဆန်လည်းဒီလေလိုင်းပေါ်ရောက်နေပါပြီ။မေးမြန်းမဲ့သူတွေရောဒီတစ်ခေါက်တော့ email နဲ့ပို့ပြီးတော့ဒီ Facebook ကနေမေးမြန်းတဲ့သူတွေကတော့ပို့များပါတယ်။သူတို့ရဲ့စာတွေကိုလည်းဖတ်ပြီးတော့ပေးမှာဖြစ်ပါရဲ့ရှင်။ဟုတ်ကဲ့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့လူတွေအားလုံးမင်္ဂလာပါ။မင
်္ဂလာပါ။မင်္ဂလာ
ပါ။ဟုတ်ကဲ့ရှင်။ကျွန်မဟိုအားလုံးလေးတည်သွားအောင်လို့လေကချင်ဒေသကဒုက္ခတဲ့အခြေအနေလေးကိုနည်းနည်းလေးအကြံပြင်းမေးချင်ပါတယ်ရှင်။ဟိုမနီလာတိုင်းကလောလောလတ်လတ်ပဲအဲ့ဒီဒေသကနေပြန်လာထားတယ်ဆိုတော့ကချင်ဒေသကဒီဒုက္ခတဲ့စခန်းတွေကိုလည်းရောက်ခဲ့တယ်ဆိုတော့အခြေအနေလေးနည်းနည်းလေးရှင်းပြပေးပါမယ်။
ဟုတ်ကဲ့ကျမတို့ဒီတဆုံတိုက်ပွဲကြောင့်ကျမတို့ဒီနမတီပတ်မတီမှာရှိတဲ့စစ်ပေးစခန်းကိုကျမတို့အရင်ဆုံးရောက်ခဲ့ပါတယ်။အဲဒီစခန်းနေအပြင်ကျမတို့ခါရှိစံကသတုံးဘက်ကိုလည်းရောက်ခဲ့ပါတယ်။အဲ့လိုရောက်ခဲ့တဲ့အခါမှာကျမတို့တွေ့ကြုံရတဲ့အနေအထားတွေပေါ့နော်ပထမအဆုံးဒါပထမတစ်ကြောသွားတဲ့အနေအထားပြီးတော့မှကျမတို့တနိုင်ဘက်ကိုသွားပါတယ်။အဲ့လိုအားလုံးကိုဆုံလုံလိုက်မယ်ဆိုလို့ကျမတို့တွေ့ရတဲ့အခါမှာစာနယ်ရိတ်ခန့်ပိုင်းမှာလိုအပ်ချက်တွေရှိတဲ့ဟာကိုအားလုံးကဝိုင်းဝန်းပတ်ဖို့ကုညီမှုတွေလုပ်ဆောင်နေကြတယ်ကျမတို့တွေ့နေရပါတယ်။အဲနောက်တစ်ခုကတော့ဒီဆက်မရေးအပိုင်းပေါ့နော်။ဆက်မရေးအပိုင်းပါလေအင်မတန်မှဟိုယောဂအခြေအနေအဓိကတော့ဖြားနာတာတွေအဲတက်ကွေးဖြစ်နေတာတွေအဲယောဂအခြေအနေဝိုင်းယောဂဖြစ်နေတဲ့အနေအထားတွေလည်းကျမတို့တွေ့ကြုံရပါတွေ့နေရပါတယ်။အဓိကကျမတို့ camp အားလုံးကိုအမြင်ထုတ်လိုက်မယ်ဆိုလို့ရှိရင်ကျမတွေ့နေရတာကတော့အဲကလေးတွေရဲ့ပညာရေးပညာရေးဆိုတာအထွတ်အထိပ်တွေမှာမူလာတန်းအဆင့်ပဲရှိတဲ့အခါမှာနိမ့်ညာမျိုးတွေမှာကလေးတွေကတောင်းတတရတဲ့အနေအထားရှိပါတယ်။အဲ့လိုအနေအထားတွေမှာသူတို့မိဘတွေရဲ့အကူအညီပံ့ပိုးမှုတွေနဲ့ကလေးတွေပါရောက်တောင်းတနေရတဲ့အနေအထားတွေဖြစ်တယ်။အခုလိုစစ်ပေးပြင်လာတဲ့အခါမှာကလေးတွေတောင်းပညာတက်ဖို့အနေအထားတောင်းတက်ဖို့အနေအထားမှာအခက်အခဲတွေကိုကျွန်တော်တွေ့နေရတယ်ပေါ့နော်။အဲ့ဒါတစ်ချက်နောက်တစ်ချက်ကတော့ကျွန်တော်တွေ့နေရတဲ့အနေအထားအားလုံးကဒီကလေးတွေဒီစစ်ပေးကံကြောင့်ဒံရရနေတဲ့စိတ်ဒံရရနေတဲ့ကလေးတွေရဲ့ဒီအရွယ်မြောက်ရှင်ကလေးကလည်းရရောက်ဒီကလေးတွေဒီသူတို့ရင်ထဲမှာဒီစစ်ပေးကံကြောင့်ရရှိနေတဲ့ဒံရတွေကျမတို့ကုစားဖို့ကအင်မတန်မှအရေးကြီးကြီးလိုအပ်နေတယ်လို့ကျမအနေနဲ့မြင်ပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒါရေရှည်ကင်တွေဖြစ်ရှင်းရမယ်ပြဿနာတွေပေါ့နော်လောလောဆယ်အမကဒီဒုက္ခတဲ့စခန်းတွေကိုလှည့်ပြီးသွားခဲ့တယ်ဆိုတော့ဒီဒုက္ခတဲ့စခန်းတစ်ခုနဲ့တစ်ခုအနေထားရောဘယ်စခန်းကတော့ပိုကောင်းတယ်ဘယ်နယ်မြေကအခြေအနေပိုကောင်းတယ်ဆိုတာမျိုးရှိလားအားလုံးတူတူပဲလားအားလုံးတူတူမကောင်းတာလားဒါမှမဟုတ်တိတ်မဆိုးရွားတဲ့အခြေအနေပါမှာမှာပါလားရှင
်ဟုတ်ကဲ့ရှင်အခုလောလောဆယ်မှာပေါ့နော်ကျွန်တော်တို့မပြန်ခင်မှာနမ်ပတီနမ်ပတီမှာရှိတယ်ဆမ်မတီအဲ့ဒီနေရာမှာရှိတယ်အာစခန်းတွေကကြွားရီကိုပြန်ပို့ပြန်တင်လို့ရပြီဆိုပြီးတော့ပြန်ပို့တဲ့အစီအစဉ်တွေပြုလုပ်နေတာတော့ကျွန်တော်တို့တွေ့မြင်ရပါတယ်ဆန်တဲ့ဒေသတွေမှာရှိတဲ့အဓိကတနိုင်းမှာတော့အခုလောဆယ်အထိနေဘူးမရှိသေးပါဘူးနောက်တစ်ခုကတော့အင်မတန်မှကျွန်မအဓိကထားပြီးတော့နောက်တစ်ခုကမတူတဲ့ဒီစခန်းတွေနဲ့မတူတဲ့အနေအထားတစ်ခုပြောချင်ပါတယ်အဲ့ဒါကတော့ ดีสู้ได้นะเวียร์ยาสูบไม่ทายเนี่ยดีท่าชี้สังกาเนี่ยสะท้อมาชี้เนี่ยดีได้นาลิโอลิซูมิโอเรียสโลชินตัวผู้ที่เอาไปซื้อเนี่ยตุ่มีชาวบ้านมุกมาเมจูเบนเนี่ยบอกเนาะตัวหาโก้ตั้งไหนเนี่ยบอกว่ามวยนาลูนี่จะอยากย้ายมาลูกไปซาตอบีโรตัวยัดดีเนี่ยอะไรอันนี้ท่าดีชี้เก็บบ้าชี้ไม่บ้าเลยตัวเองตั้งนานตั้งนานทำไมเราสั่งบีร์จัดดีเลยยังไม่ยังค่ะอันลูกเช่นนี้ลาบีร์หรือแอนนารีชิบาร์เลยสมารู้บีร์ยังว่าในตัวเราสูรุ่งจริงจริงสักครั้งต้องบูดีมาชีเอสุราที่นิวมาชีเอสุราตัวเราลงมาตีเกียร์บ่าวสมารู้เท่าสมารู้เอ็มมาเยาว์เนี่ยสุรามาไม่เสียดีอ่ะในบีร์ดีสังขารเอ็คฮัชชี่สังขารสุรุ่งมาดีลิซูมิโอเรชิเอสุราเฮาต์มาตีอ่ะบ่าวเลยตัวเราเองฮะตัว
ตัวเองจะให้คุณพ่อคุณแม่เนี่ยส่งเที่ยวไปก่อนเนาะเอฟเฟกต์เลยมาตัวอู้ซึ่งเป็นสองสถานีแล้วมาตัวเนี่ยตัวเองที่นี่จะอยากย้อนหลังอันนี้น้ามาเวสตัวเราบอกตัวยัดดีดีมีทายเนี่ยเราถ้าอันนี้ถ้าผมจะเป็นอยู่ในสมารถตัวเองอะไรเช่นโอเคมันนี่เราเป็นพิจารณาจริงจริงมาเลยสรุปที่ดูข้าวเดรีเอเยสแคนเชนี่เรามาตัวจีเกเรสรุปจะมาอู้น้าถ้าไม่กุนตะคู่บอลอ่ะดูข้าวเดรีเอเชนี่ที่อยากไปดูข้าวเดรีเอคุณยี่เปย์เชนี่เลยเ ုကျွန်တော်တို့ဒီလောလောလတ်ပဲကျွန်တော်တို့ဒီတဆုံကြိုက်ပွဲခုနကျွန်တော်တို့အမပြောထားတဲ့ပြောကြတယ်လို့ပါပဲအခုလောလောလတ်ပဲကျွန်တော်တို့အဖွဲ့ကြီးဒီတဆုံနမ်ပြီးမှရှိတဲ့ဒုက္ခတွေကိုကိုဖို့ကျွန်တော်တို့ဆင်းခဲ့ပါလေအဖွဲ့ကြီးအစည်းကြီးကျွန်တော်တို့ကိုကျွန်တော်တို့ကိုပန်းတဲ့ဟာတွေကျွန်တော်တို့လုပ်ခဲ့ပါလေဒါပေမဲ့ကျွန်တော်တို့ဘာဖတ်တာကကျွန်တော်တို့ကိုချင်းပြတာလို့မကောင်းသူတို့ဆောင်နေချင်းဖွဲ့ဆင်းတဲ့ချိန်မှာတမတော်ကဒီကျွန်တော်တို့ကမိုင်းချိန်မှာစားစည်းပါလေစိတ်ချိန်မှာလုပ်ခဲ့တာအဲ့ဒါတော့ဘယ်လိုဆက်နေမဖြစ်တဲ့စိတ်ဓာတ်တွေပေါ့နော်အဲ့ဒီဒုက္ခတွေဒီရောက်ဖို့ကအချိန်နဲ့အမြကျွန်တော်တို့ကတံဖိုးရှိတယ်အဲ့ချိန်မှာသူတို့ကလမ်းမှာအဲ့ဒီခေတ်ကမှာကျွန်တော်တို့စားစည်းပစ်တင်ခြင်းအချင်းအဲဒုက္ခတွေဒီမှာအချိန်ကြီးကျွန်တော်တို့ဟောအဲဒီကိုယ်ရက်ဖြစ်ပြီးဒီလူရမ်းနဲ့မြေငွေတွေကိုကျွန်တော်အချင်းကြီးမရောက်နိုင်တဲ့အချင်းတခုအတိုက်တာဟိုပါပေါ့အတားစီတခုတော့ဖြစ်ဖြစ်အဲတုံ့ပြန်ရတာပေါ့အဲဒီနေရာကြတာအကြည့်ပေါ့ကျွန်တော်တို့ကချင်းဒေတာရမဟုတ်ပါဘူးအဲ့လိုသူတို့နေရာကြတာအကြည့်မှာကျွန်တော်တို့ရုပ်ခါပို့တယ် IDG တွေကိုကျွန်တော်တို့လိုအပ်တဲ့စားရုပ်ခါတွေပို့တယ်ဆိုတော့အမြင်ရမ်းတဲ့လင်းထဲတဲ့မြစ်ပိုင်းမှာလည်းအလီလီနဲ့ကျွန်တော်တို့စတဲ့နေစားနေရတယ်အခုဒီခေါက်ကကျွန်တော်တို့လက်ပြေပေါ့နော်ဒါတမ်းတော်ကဘလူးကျွန်တော်တို့ဒီရစ်ခါပို့တဲ့ချိန်မှာဘလူးအထက်သေးတယ်အသားရှိလုပ်တယ်ဆိုတော့ကျွန်တော်ရက်ပြီဆိုတော့ကျွန်တော်တို့ဆီဆေးရတာရှိပါတယ်အဲ့ဒါကြောင့်ဒီ IDG ရဲ့စားနေရစ်ခါအထောက်ပံ့ပစ္စည်းတွေဒီအမြင့်ပို့တဲ့ချိန်မှာအလီတွေသူတို့အမြင်နဲ့တမ်းတော်အမြင်နဲ့စားစီးတာစားတာကြတော့ကျွန်တော်တို့တဲ့ကဒီဒုက္ခကြတဲ့နောက်ရေစေဒီစပွိုင်းတွေဒီဒုက္ခကြတဲ့ကရေစေဘလောက်ဒီလေရအောင်မယ်ဆိုတော့အမခံစစ်ကဘယ်လိုမှလုံးဝဆိုချင်မသိနိုင်လို့ဘလောက်ဖြစ်နေရမယ်ဆိုတော့ဒီဟိုပေါ့ IGG ရဲ့ဘဝကတကယ်ရေချင်မှာဝင်နေကြတယ
်ဟုတ်ကဲ့
ဒါပြင်ပါလေ
ဟုတ်ကဲ့ရှင်အဲ့တော့ဒုက္ခတွေတွေအကူအညီပေးရင်းမှာကြားနေပြီးတော့ဒီတားဆီးမှုတွေရှိနေတဲ့အတွက်ကြောင့်မလို့ဒုက္ခတွေတွေစီကိုအကူအညီတွေချောချောမွေ့မွေ့မရောက်ဘူးဆိုတဲ့အချက်ကိုရင်ဆိုင်နေရတယ်ပေါ့လေအဲ့ဒီအချိန်မှာဒုက္ခတွေတွေကိုအကူအညီပေးနေတဲ့ပမာဏရောဒုက္ခတွေတွေလိုအပ်မှုနဲ့ဟိုလုံလောက်ပါရဲ့လားဟိုဒုက္ခတွေဘယ်လိုများရက်တည်နေပါလဲဒီလိုအခြေအနေထားမျိုးမှာ
အဒီလိုတော့ဟိုပါတော့ကျွန်တော်တို့အဲကိုယ်ပန်းနဲ့လမ်းကြောင်းကိုဒီလိုလွလွလပ်လပ်ပဲအဲကြွားခွင့်ရန်ခွင့်ပြုမယ်ဆိုရင်အခုကျွန်တော်တို့ကအဒီဘောပလီကမင်းကတည်းကကိုယ်ပန်းနဲ့ဥစ္စာတွေလည်းအလေးတကူရောက်မယ်အခြေအနေရောက်မယ်ကျွန်တော်တို့ဒီတော့အခါတည်းလည်းအဲစက်နဲ့ကျွန်တော်တို့ကိုကိုယ်ပန်းကတည်းကလုံငန်းနေကျွန်တော်တို့လက်ပြီးအခုလောလောဆယ်လုပ်နေပါတယ်အခုကျွန်တော်တို့ဒီကဲစင်ဒါဘုံဘက်ဆိုရင်လည်းအဲ့တော့ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့ပြည့်ပြတဲ့ချိန်မှာလည်းလမ်းမှာစားတယ်ဆိုအချင်းချင်းဆောလာဆိုင်မျိုးမပြည့်ဘူးစိတ်ချင်တာတွေရှိတယ်အဲ့ကြောင့်အလီလီအမြင်ပဲဖြစ်နေတယ်ကျွန်တော်တို့အဲကမ်တော်အမြင်နဲ့သူတို့ဟိုပါပေါ့အဲခေါင်းစဉ်ကပ်တာတုံချုံရင်းပေါ့အထက်ကမင်းပေါ့ဆောလာဆိုင်အထက်ကမင်းကမှကျွန်တော်တို့ဆောလာဆိုင်ဖြစ်နေတယ်ဆိုတော့အမြင်ခေါင်းစဉ်နဲ့ကျွန်တော်တို့ကိုနောက်ဆက်ပေးနေတဲ့အဲလမ်းပေါ်ကအခုဒီချစ်တုံးတယ်လို့အဲ့ဒါကြောင့်ဒေသတွေတွေရဲ့ကိုပန်းတဲ့နေရာမှာအချိန်မှာအဲအလေလေနဲ့အလေဒီကိုဒီစမှာရောက်နေတော့တကယ်တကယ်ညာဒီအချင်းကြီးတော့ဟဲ့ဒီဆိုရင်ဒီ IGG တွေကဟိုဟာလုံတော့မှုအတိုက်တာဖြစ်တော့ဖြစ်ပါလိမ့်မယ်
โอเคใช่แล้วตาซีเลยตาไม่ชีพูส่วนใหญ่ IGP เลยด้วยปนเลยดูข้าเดียวด้วยปนเลยกูนี่เลยอ่ะตัวเด็กกูตอนนี้ตาคุณที่ยัดที่ไหนเอาโน่เป็นบ๊อบเบย์เมสเรดบ๊อบเนาะโอ้ที่มาดูข้าเดียวจะชัวร์โอ้คุณเนี่ยเปลี่ยนจากว่าที่ยัดไปที่มาเนี่ยเปลี่ยนจะชัวร์ไปยังดูข้าเดียวที่อยู่เนมที่หัวสามโมกังเป็กกาที่กระทรวงยุติธรรมตัวเนี่ยกูเปลี่ยนไปเปลี่ยนใครเนี่ยไปลบเยอะไปไอ้มาที่ดูข้าเดียวตัวเนี่ยเปลี่ยนเนี่ยนี่ถามเอาเนี่ยเปลี่ยนอะไรแต่เนี่ยตัวเอสเอ็มบีตัวละถ้ามันหมดตัวมาไปลุลุเอชที่ชินีเลยสิว่าไม่คนจะเอาไม่จะมาเลยใช่ไม่คนจะจ้าวละ
โอ้คุณโอเคจ้าวเลยใช่ก็ส่งเดต้ากันลุลีฮะที่มาเยาว์นี่เราไม่จ้าวที่มุ่งเส้นตัวนี้ก็ส่งยามาที่ตั้มโดงอ่ะวิญญาณพิฆาตเซย์เอสออเกสกันนี่สตองเยสออเกสกันจ้าเทมาเยาว์ละจ้าวที่บาร์เลยตัวนี้ก็นั่นสตองเยสออเกสละมาเวลุงเทเรตบักกาเวอ่ะปีเดียวที่มาเปลี่ยนปูละที่บาร์เลยไอ้รถตัวนี้ฮะที่นั่นที่มาลานีราฮะเซย์เอสตากาลาเวชิวาเลยใช่แต่จังมุลุที่ก็ส่งยามาได้ยูอาร์ทักคาราฮะเซย์เอสจอสตองเยสไปชิดีละที่เดียวจังมุลุอาทิตย์นี้ฮะจะช้าอยู่อะไรเนี่ยเช่นลูกศิษย์เนาะอันนี้เงี้ยจะตายเลยลูกเจ้าลูกยาบาดีเลยตัวยาเองเลยจำบาดีเลยตัวตอนเลยไปดีว่าตายเลยสาบิทักขวาแล้วเช่นมามีตัวมันเนาะไม่ตีบุบเจ้าลูกเนาะแต่อาสุสวยลูกเนาะไม่ยาบุตัวยาเดียร์มาชินีเลยตัวยาจีว่ามาชินีเลยเองใส่ลูกมีพี่เนาะจ้าเต้ากงเนี่ยกงลูกก็พิชิตาละกูตัวยาบาดีจะโชว์เลยคู่อยู่ในฟังตัวเลยลูกอยู่สายยาบาดีจะโชว์ตัวยาในกูเลยตัดแค่ตัวละมีกูตัวยาบาดีเช่นแต่จังมุลุตัวยาวมันกูก็ได้ชินีเลยลุงแค่ได้สตองยากาละจริงเนี่ยคู่要得钱，提价太嘛，这许多啦，伢一些的多着，这走路的多着咯，地步啊，变嘞，也地步多吃开吧嘞。然后这苦啊咯，这个手啊把稳，啊，那么地啊把稳，地个南也离苏地个地，他地个石东地个地苏路线咯，咋啊，公龙叫你啦，曼尼啦，等于呢，古说叫叫你啦，那苦石龙哈，啊，所以啊，也通车目的大个找你来吃吧嘞。地他妈路也地个天地大呢，上地呢嘛，啊，所以啊，也通车目变把嘛，是你的。ဒီ IGP တွေဟာလူ့စိတ်ရှိရခိုင်လို့ရှိပါတယ်ရှင်ဒါဟုတ်ဒီ UN Ocha ကနေဒီတော့မှဒီ media update ဆိုပြီးမှထုတ်ထားတာလည်းရှိပါတယ်အဲ့တော့အကုန်လုံးကိုခြုံပြီးပြောမယ်ဆိုလို့ရှိရင်စုစုပေါင်းလိုအပ်ချက်ရဲ့48ရာခိုင်နှုန်း 48.5 ရာခိုင်နှုန်းပဲရရှိသေးတာဖြစ်ပါတယ်ဒီချင်းဒေတာမှာဆိုရင်သူ့ရဲ့လိုအပ်ချက်ရဲ့25ရာခိုင်နှုန်းပဲပို့နိုင်ပြီးတော့မှရှမ်းဒေတာမှာဆိုရင်19ရာခိုင်နှုန်းပဲပို့နိုင်သေးတာဖြစ်ပါတယ်ဒါနဲ့56ရာခိုင်နှုန်းကတော့ရခိုင်ဒေတာကိုရောက်သွားတာဖြစ်ပါတယ်အဲ့တော့တနိုင်ငံလုံးမှာစုစုပေါင်းဒီဒုက္ခတွေတွေအတွက်လိုအပ်ချက်ဟာ 150.3 million dollar ရှိပေမဲ့တကယ်တော့အခုအချိန်ထိရရှိသွားတာဟာ 87.5 million dollar ပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်လိုအပ်ချက်အားလုံးရဲ့ 48.5 ရာခိုင်နှုန်းပဲ funded ရရှိသေးတာဖြစ်တယ်။ဒါဟာကျမတို့စားတောင်းမှုမှာလည်း50ရာခိုင်နှုန်းကျော် 52 ရာခိုင်နှုန်းလိုအပ်နေသေးတယ်ကျမရေးပညာရေးအားလုံးမှာထိခိုက်တာဖြစ်ပါတယ်ရှင့်နောက်တစ်ခုကတော့အခုနောက်ကိုစောကြပြောတယ်လို့ပေါ့အကယ်၍များပို့ပေးရင်ရမယ်လို့ပြောတော်လဲပဲဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ဒုက္ခတွေရဲ့ခြေကိုဒီတွားပြီးတော့မှဒီပံ့ပိုးမှုတွေပြုလုပ်ဖို့အတွက်အပီပီဆိုင်ရာအဖွဲ့အစည်းများနဲ့ကုလသမဂ္ဂအဖွဲ့အစည်းများတွေမရရှိဘူးဆိုတာကိုလည်းပဲဒီကျမတို့ humanitarian update ဒီလိုရှင်တော့ humanitarian overview ဆိုပြီးမှဒီကုလသမဂ္ဂအဖွဲ့အစည်းကနေပြီးတော့မှ UN OCHA ကနေဒီထုတ်ထားတဲ့ report မှာပါပါတယ်ရှင်ဒီအဲကျုံးမှာပဲထုတ်ထားတာပါရှင်အဲ့တော့အဲ့မှာပါထားတာအရာဆိုလို့ရှိရင်တော့ဒီ2016 April ကနေစပြီးတော့ဒီထိန်းချုပ်မှုတွေအကုန်လုံးရှိသွားပြီးတော့အခုချိန်ထိကုလသမဂ္ဂအဖွဲ့အစည်းနဲ့နိုင်ငံတကာ NGO တွေဟာဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိတဲ့နေရာတွေကိုပံ့ပိုးမှုတွေမလုပ်နိုင်ပါဘူးရှင်ဒေသခံအဖွဲ့အစည်းလုပ်နိုင်တာဆိုတာလည်း25ရာခိုင်နှုန်းလောက်ပဲကာပါဖြစ်ပါတယ်ဒါကြောင့်မို့လို့ဒီအစိုးရထိန်းချုပ်မှုရှိတဲ့ data က IDP တွေနဲ့ပြင်ပက data က IDP တွေရဲ့အခြေအနေဟာမိုးနဲ့ရေစီနဲ့ရေလိုကွာခြားနေပါတယ်ရှင်။ဒါဟာကျမတို့ရဲ့ဒီပညာရေးကျမရေးအားလုံးမှာထိခိုက်တယ်။ပညာရေးမှာဆိုလို့ရှိရင်အခုချိန်မှာဆိုရင် laser မိုက်တာရအချက်တန်းကြောင်းကနေဒီအခြေတန်းကိုအောင်မြင်တဲ့ဒီမြန်မာနိုင်ငံအစိုးရရဲ့ curriculum ကိုတုံးပြီးအောင်မြင်တဲ့ကျောင်းသားပေါင်း1,200 ကျော်နေပါပြီ
okay. ဒီ
ကျောင်းသားတွေဟာကိုဘယ်မှာမှအတိမတ်ပြုမှုမရှိတဲ့အတွက်ကြောင့်ဘယ်ကိုမှကျောင်းဆက်တက်လို့မရတဲ့အတွက်ကြောင့်မလို့ဒီပြင်ပမှာရှိနေတဲ့ဒီဒုက္ခတွေ IDP တွေဟာအဆိုရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ကလေးတွေဟာသူတို့ရဲ့ပညာရေးဟာလုံးဝမျောလင့်ချက်ကိမဲ့တယ်လို့ဖြစ်နေပါတယ
်ဆ
ရာအောင်စူးစမ်းရင်တော့အတိမတ်ပြုမှုမရှိတဲ့အတွက်ကြောင့်ဘယ်မှဆက်သွားလို့မရဘူ
းထို့
နည်းတူစွာတော်တော်များများမှာလည်းမူလတန်းအစ်စ်မဲရှိသေးတဲ့အတွက်ကြောင့်အလဲတန်းနဲ့အချက်တန်းတက်ဖို့ကို gap အကြီးကြီးဖြစ်နေပါတယ်အဲ့ဒီကု
ပညာရေးပညာရေးန
ဲ့ဒီကျမကြီးကိစ္စရေရှိကင်တွေရမယ်ကိစ္စတွေကိုအသေးစိတ်ထပ်ပြီးတော့ဆွေးနွေးကြပါလေအခုတော့ဒီ American အခြေစားဒီကချင်လိုင်းရဲ့စဖွဲ့ကဥက္ကဋ္ဌဟိုဥက္ကန်ဆန်ကိုနည်းနည်းမေးကြပါလေဥက္ကန်ဆန်စီကနေပြီးတော့ဒီဒုက္ခတွေဒီဥက္ကန်ဆန်တို့အဖွဲ့ကနေပြီးတော့ဟိုဆက်သွယ်တဲ့အခါမှာဘလို့သူတို့ရဲ့လိုအပ်ချက်တွေကိုပြောလဲအဓိကဘာအခက်ခဲကိုတင်ပြလဲဆိုတာသိကြပါလေရှင်ဥက္ကန်ဆန်ကြားရပါလား
ကြရပါခင်ဗျာအဓိကတော့ခုနဆံမခွန်ချာပြောသွားတဲ့အတိုင်းပေါ့နော်လူလူအပ်ချက်ကတော့အများကြီးရှိပါတယ်ဒါပေမဲ့ခုနရေရှည်ကိစ္စနဲ့ပတ်သက်မှတော့ပညာရေးကိစ္စတော့နောက်တစ်ခုကဒီ psychological ဆိုတာဒီလောက်အချိန်ကြာအောင်လူဒုက္ခဆင်းရဲခံမှနေရတာလူတူတူတောင်အတွက်စိတ်ဝေဒနာပေါ့နော် psychological impact ကတော့
ဟုတ်ကဲ့မန်ဒီလာကျွန်တော်မြင်နေရပါတယ
်နောက်တစ်ခုကတော့ဟုတ်ကဲ့ကြရပါခင်ဗျာ
ဟုတ်ကဲ့ကြရပါတယ်
ဟုတ်ကဲ့နောက်တစ်ခုကတော့ဒီလိုအပ်ချက်ဆိုတော့ကျွန်တော်ဒီမြို့ဘက်မှာရှိအစိုးရထိန်းချုပ်တဲ့နေရာဘက်မှာရှိတဲ့ဒီဒုက္ခတွေအကြောင်းနဲ့ထပ်တူပဲကျွန်တော်ဒီ KO ထိန်းချုပ်တဲ့နေရာဘက်ကလူတွေတော်တော်ပိုပိုဆူဆူရွရပိုခံနေရတွေ့နေရပါတော့ဒီနိုင်ငံသားနေပေးတဲ့အခုညီတော်မှဒီပို့ဖို့အခွင့်အရေးမပေးတဲ့ဟာတော့နောက်ဆေးဝါးကိစ္စတော့ဆိုတာကျွန်တော်မြင်တော့ကတော့အဲ့ဒါတွေကတကယ်ကိုတချို့နေရာဆိုတော့ဒီမိုးတန်လေးတန်ဖြစ်တဲ့ဟာတွေဆိုရင်ချက်ချင်းကြီးတို့ပြန်ကိုသူကိုထားပြန်လုံးမလုံးနိုင်တဲ့အခြေအနေတောင်အများကြီး
ဆိုတော့အဲ့ဒါဒီမှာအဓိကရင်ဆိုင်နေရတဲ့အခက်ခဲကတော့ခုနကတော့လိုမျိုးအကူအညီတွေမပို့ပေးနိုင်တဲ့အနေအထားပေါ့နော်အဲ့ဒီသဘောလို့ပြောရမလားအဲ့ဒါအချိန်မှဆုံးရင်ဆိုင်မှုပဲ
ဟုတ်ဖြတ်တောက်တာပူဆိုးတာပါအကူအညီမပို့တာပို့ရတာဟာရရှိရပို့နေကိုပို့နေတဲ့ဟာကိုထပ်တော့တာ
တကယ်အဲ့ဒါအစမပြောချင်တာအဲ့ဒါပါဟိုကြားဟိုစားမပို့ပေးနိုင်တယ်ဆိုတာမရောက်နိုင်တာပေါ့လေ deliver မလုပ်နိုင်တာ
ဆိုတော့
ဟုတ်ကဲ့ကြားတယ်
တခုကတော့စိုးရင်ဆရာချက်အမျိုးသားရင်ကြားစီရေးကိုတကယ်ကိုချင်းချောက်နေတာအဲ့တစ်ချက်ရောပါပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ရှင်ဟိုအဲ့အကြောင်းနဲ့တော်ရရှင်တယောက်ရေးထားတဲ့စာထဲမှာပါပါတယ်ကျွန်မနောက်ပိုင်းမှာဖတ်ပြပါမယ်အခုတော့ဒီဟိုစာအီးမေးလ်ကနေပြီးတော့စာရေးပြီးတော့ဆွေးနွေးလာကြတယ်သူတို့ရဲ့ဆွေးနွေးရဆိုတဲ့နေရာမှာလည်းသူတို့ရဲ့ဟိုထင်မြင်ယူဆချက်တွေကိုပြောလာကြတာတွေကိုနည်းနည်းပြောပြချင်ပါတယ်ဒီရေနံမြေသားတင်လက်ဆိုတဲ့တော်ရရှင်ကကချင်အကြောင်းကတော့ VOA ပြောမှသိရမှာပါတဲ့စစ်ဘေးရှောင်နေကြရတာဘသူအပြစ်လဲဆိုတာတောင်သိကြပါမလားမသိဘူးတဲ့ကဲဆယ်ရေးတောင်သွားလို့မရဘူးလို့သိရပါရဲ့ဗျာဆိုပြီးပြောထားပါတယ်ဒါလည်းခုနကပင်တိုင်ဆွေးနွေးသွားတဲ့သူတွေပြောသွားတယ်လို့မျိုးဟိုဒီကဲဆယ်ဟိုဇာဒီအကူကြီးတွေပို့လို့မရဘူးဆိုတဲ့အနေအထားကိုသူပြောတာပါနောက်ပြီးတော့ဒီလူငယ်အနာဂတ်နဲ့ပတ်သက်ပြီးပြောလာတယ်သောရရှင်နေတယ်မှာဆိုရင်တော့ကိုချစ်ထွန်းကစစ်ပွဲဆိုတာတိုင်းပြည်နာတယ်ပညာသင်မဲ့ကလေးတွေကိုကြီးလိုက်သူတို့ရဲ့အနာဂတ်ဘယ်လိုရင်ဆိုင်ကြမလဲအခုလိုမျိုးစစ်ပွဲတွေခဏခဏဖြစ်တော့ပြည်သူတွေအားလုံးဒုက္ခရောက်ရမကဘာစားမလဲဘယ်မှာနေထိုင်မလဲကျွဲနှကောင်ခတ်တော့မြေစာပင်မဲ့နာပါတယ်ညင်ညင်နိုင်နိုင်လှုပ်ဆောင်တင်ပါတယ်ဆိုပြီးတော့ရေးလာပါတယ်နောက်ထပ်ဒီဟိုဂျားလေးကနေပြောပြည်သူတွေခံရပါတယ်ဆိုပြီးတော့ရေးလာတဲ့တော်ရရှင်ကိုလူကလည်းကလေးနဲ့အရသားတွေပဲဒုက္ခပါပဲတဲ့စစ်တိုက်တဲ့နှစ်ဖက်စလုံးကမိသားစုတွေလုံခြုံမှုအပြည့်ရှိကြပါတယ်ဒါတော့စစ်တိုက်တဲ့ဟိုနှစ်ဖက်ကမိသားစုတွေကိုပြောတာပါဂျားလေးကဒီအဲ့ဒီဒေသမှာရှိနေတဲ့ကလေးတွေအရသားတွေကမြေစာပင်လိုမျိုးခံရပါတယ်ဆိုပြီးတော့ရေးလာပါတယ်အဲ့လိုမြေစာပင်ဆိုလို့ဟုတ်ပါရဲ့မြေစာပင်ဆိုလို့ဒီစစ်မဲ့ဖြစ်ပေါ်အရင်တော့အရသားပြည်သူတွေကဒီမြေစာပင်ဖြစ်ရတယ်ဆိုတာကတော့ဟိုအငြင်းတဲ့ဒီမှန်ကန်တဲ့အနေအထားတစ်ခုပါပဲဒီမှာတော်ရရှင်နောက်တစ်ယောက်ကကချင်လူမှုအဖွဲ့ကအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုကူညီခြင်းပြည်내အစိုးရကိုပစ္စည်းတွေအပ်ပြီးတော့အစိုးရအဖွဲ့နဲ့အတူလိုက်ပါပို့ဆောင်ကူညီမှအမှန်တရားဖြစ်ပါမယ်ဒီလိုမလုပ်တာရိုးသားမှုမရှိတဲ့အပြုအမူကိုပြသရာရောက်တယ်လို့ပြောထားပါတယ်ဒါပေမဲ့ဒီမှာကျွန်မကတော့ကလည်းဒီပင်တိုင်ဆွေးနွေးတဲ့သူတွေပြောသွားပြီးလို့ထပ်မမေးတော့ပါဘူးဒီတော်ရရှင်ကိုကျွန်မပြန်ပြီးတော့ပြည့်ဖြေကြရမယ်ဆိုရင်တော့ဒီသူပြောတဲ့ဒုက္ခတွေဆိုတာကလည်းဒီအစိုးရကိုပေးလိုက်ရုံနဲ့ဒုက္ခတွေရိစီကိုဒီအကူအညီတွေအကုန်လုံးရောက်သွားတာမဟုတ်ပါဘူးဒုက္ခတွေဆိုတာလည်းအစိုးရထိန်းချုပ်ထားတဲ့နေမြေထဲမှာရှိတဲ့ဒုက္ခတွေနောက်တော့အစိုးရတာဝန်မယူထားတဲ့ဒေတာကဒုက္ခတွေလည်းအများအပြားရှိနေတော့ဟိုအကူအညီတိုင်းကတော့ဒီအစိုးရစီပေးရုံနဲ့ဒုက္ခတွေရိစီကိုမရောက်နိုင်ပါဘူးရှင်နောက်ငင်းငင်းရေးနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်နေတယ်မှာ countdown ဆိုတဲ့သောရရှင်ကလက်နဲ့နဲ့ငင်းငင်းရေးတိဆောက်လို့မရနိုင်ပါဘူးတဲ့ပြည်သူတွေတိုင်းရင်းသားတွေပင်လယ်ဒုက္ခဝေနေအောင်ပါပါပဲလို့ပြောလာပါတယ်။နောက်ကောင်းမြတ်သူဆိုတဲ့တယောက်ကတော့အစ်စ်ပွဲတွေဖြစ်အောင်ဘယ်သူတွေလုပ်နေတာပါလဲ။ဘယ်သူတွေဒုက္ခရောက်ပါလဲ။ဘယ်သူတွေကယ်မှာလဲ။လက်နဲ့ဆွဲကင်မှုရက်တန်းကရက်ဖို့အချိန်စောင့်မျှော်လျက်ပါတဲ့။ဟုတ်ကဲ့။အခုကျမဒီ Facebook စာရေးခဏနာပြီးတော့အခုလေးလိုင်းမကစောင့်နေတဲ့ကိုတီးလည်မှုကိုအလဲပေးကြပါလေ။ဒီဆွေးနွေးပင်တိုင်းဆွေးနွေးကြတဲ့သူတွေအကုန်လုံးလေးလိုင်းမှာရှိပါတယ်။ကိုတီးလည်မှုဗာမြမေးမြန်းကြပါလေရှင
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အနေနဲ့ကတော့ဒီစစ်ပွဲတွေဖြစ်နေတာဒီအစိုးရစစ်တပ်ရဲ့ကြောက်လို့ကျွန်တော်တော့ပြောလို့ရပါတယ်ခင်ဗျ။ဘာဖြစ်လဲဆိုတော့ဦးသိန်းစင်အခြေအနေဦးသိန်းစင်ခက်တော့ကသူတို့ ဒီကရရဲလုံမဲ့ဘာညာသူတို့ပြောခဲ့ပါတယ်ဒါပေမဲ့ကချင်ဒေသကြီးမှာเนาะသူတို့သွားတိုက်ပြီးတော့သူတို့မတရားလှုပ်ဆောင်ခဲ့တာတွေအများကြီးကျွန်တော်တို့သိရပါတယ်ဘာဖြစ်လဲကချင်เนี่ยเนาะသူတို့ဒီအောက်မှာလာတိုက်တာမဟုတ်ဘူးเนาะဗမာအစိုးရစစ်တပ်ကသွားတိုက်တာဖြစ်ပါတယ်ဒါကြောင့်မဟုတ်ဘူးเนาะစစ်တပ်တိုက်ပြီးဆိုရင်เนาะရန်သူပဲတိုက်တာမဟုတ်ဘူးဗျရွာသားတွေပါသူတို့ပြစ်တာကုန်ပြစ်တာဒါကြောင့်မို့ရှိတဲ့ပြစ်စီလဲသူတို့အကုန်လုံးယူတာဒါကြောင့်မို့သူတို့ကလှုပ်ဆောင်နေတာကတော့မတရားလှုပ်ဆောင်နေတာဖြစ်ပြည်သူတို့စစ်တပ်တွေရုတ်သိမ်းမယ်လို့ပြောခဲ့ပါတယ်ဦးသိန်းစင်ဆိုရတော့ပြောခဲ့ပြီးမှနောက်ဆုံးတော့နိုင်ငံကအကူအညီတွေနဲ့စစ်ရင်အားတွေဖြည့်ပြီးတော့သူတို့သွားပြီးတော့ထပ်တိုက်တယ်ပါသွားတိုက်တာကိုကျွန်တော်တွေ့ရပါတယ်ပေါ့ဗျာနောက်ပြီးတော့ဒီကင်းပြည်နယ်မှာလည်းသူတို့အခုတိခါရဆဲလှုပ်တယ်ဆိုပြီးတော့သူတိခါရဆဲကိုအကြောင်းပြပြီးတော့စစ်စခန်းတွေအများကြီးထားချတာကိုကျွန်တော်တွေ့နေရပါတယ်အဲဒါကြောင့်မို့ကျွန်တော်ကင်းရင်ပြည်သူတွေလည်းတိုင်းရင်းသားပြည်သူအများစုကလည်းအမေတာမအစိုးရင်ပြကောင်းတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကိုသီးလက်မှုကျေးဇူးတင်ပါတယ်ကိုသီးလက်မှုကလည်းတစ်ချိန်ကဒုက္ခတဲ့စခန်းမှာကိုရိုင်းကိုကြနေခဲ့ရသူဖြစ်ပါတယ်။အော်အဲ့တော့ကျမတို့ဒီအခုလည်းဒီအစီအစဉ်ဆွေးနွေးတဲ့အစီအစဉ်ပြီးဖို့9မိနစ်လောက်ပဲအချိန်လိုတော့တာမလို့ဒီဆွေးနွေးကြတဲ့သူတွေအားလုံးကိုကျမနည်းနည်းလေးဟိုအချင်းချုပ်အနေနဲ့ဟိုတုံးသက်ချက်လေးလုပ်ပေးစေချင်ပါတယ်။အဲ့တော့ကျမမေးချင်တာကတော့ဒီပြဿနာကြီးရေရှည်ပြည့်လက်ရေးအတွက်ဘယ်သူတွေဘာတွေလုပ်ပေးနိုင်မလဲပေါ့နော်အဓိကရောဒီဒုက္ခတဲ့အရေးဆောင်ရွက်သူတွေအနေနဲ့ဘာအဓိကလိုအပ်တယ်လဲဆိုတာပြောပါရှင်ဟိုမန္တီလာသိန်းခုနကတော့ပညာရေးနောက်ပြီးတော့ဒီကလေးတွေရဲ့စိတ်တည်ရေးရာကိစ္စပြောသွားပါတယ်အမအဓိကဘာလိုအပ်တယ်လို့ထင်ပါလဲဘယ်သူကဘာလုပ်ပေးနိုင်မှာလဲရှင
်ဟုတ်ကဲ့အဓိကကျွန်မအနှစ်ချုပ်ပြီးပြောရလို့ရှင်ပေါ့နော်ဒီစစ်မဲ့နဲ့ငင်းငယ်ရေးရဖို့အတွက်ကိုတိုင်းနာလက်နက်ကိုင်ဖွဲ့စည်းရဲ့စစ်တပ်ရဲ့အစိုးရရဲ့ဒါကိုဖန်တီးနိုင်တဲ့သူတွေကအငြင်းဆုံးလိုအပ်ချက်တွေကိုဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုပြည်သူတွေရဲ့မျက်နှာကိုကြည့်ပြီးအငြင်းဆုံးဖြည့်ဆည်းပေးဖို့လိုအပ်ပါတယ်အဓိကလက်နက်ကိုင်ပြီးတိုက်နေတဲ့သူတွေကပြည်သူအကျိုးစီးပွားအတွက်ဖြစ်စေရကိုင်လုံးစင်စားပေးမယ်ဆိုလို့ရှိရင်ကျမတို့အားလုံးတိုင်းသားညီကောင်မောင်နှမတွေအားလုံးလိုလားတောင်းတနေတဲ့ငင်းငယ်ရုပ်ကြားမှာပါအဲ့အတွက်ကို20ရာခိုင်နှုန်းပဲစင်စားပြီးလုံဆောင်ကြပါလို့ကျွန်မဟိုဒါပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်မတို့ဒီတိုက်ပွဲတွေတိုက်ပွဲတွေဖြစ်တိုင်းဖြစ်တိုင်းမှာဒေသခံဖြစ်နေတဲ့ပြည်သူတွေရဲ့မျက်နှာပြည်သူတွေရဲ့အတန်ကိုပြည်သူတွေရဲ့ဆန္ဒကိုအလေးထားပြီးတော့အခုချိန်မှာစောင့်ရပေးပါလို့ကျွန်မအနေနဲ့ဒီနေ့ကနေတိုက်တွန်းချင်ပါတယ်ရှင့်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မန္တီလာသိန်း။မက်ခွန်ကြာရေးအခုမန္တီလာသိန်းတိုက်တွန်းသွားတဲ့အခြေအနေမျိုးရောက်ဖို့ရောနှီးစက်တယ်လို့ထင်ပါလား။ဘယ်လိုသုံးသပ်ပါလဲရှင့်။
အဲ့ဒီနေရာကိုရောက်ဖို့အတွက်လွှတ်တော်နဲ့အစိုးရကနေပြီးတော့မှမြန်မာတပ်မတော်ကိုရင်ကြားဆိတ်မှုဆိုတဲ့ကဏ္ဍမှာတိုင်းရင်းသားအရေးနဲ့ပြည်သူအရေးကိုဒီလူသားချင်းစာနာမှုဆိုင်ရာကဏ္ဍကိုအလေးနက်ထားစေချင်ပါတယ်။ဥပမာဆိုလို့ရှိရင်လူသားချင်းစာနာမှုကိုဒီရန်ပုံငွေတိုးလာဖို့နိုင်ငံတကာကပံ့ပိုးမှုတွေတိုးလာဖို့နဲ့မြန်မာနိုင်ငံအစိုးရကနေလည်းပဲရန်ပုံငွေကိုလျာထားပြီးတော့မှအစိုးရဘတ်ဂျက်ထဲမှာလျာထားပြီးပံ့ပိုးဖို့အတွက်နံပါတ်1တောင်းဆိုချင်ပါတယ်။ဒုတိယတစ်ခုအနေနဲ့ကတော့ဒီရန်ဒီပံ့ပိုးမှုတွေတွာလာတဲ့လမ်းကြောင်းတွေကိုဖွင့်ပေးဖို့အမြန်ဆုံးဖွင့်ပေးဖို့အတွက်လိုအပ်ပါတယ်ရှင်။ဒါဟာအခုဒီအစိုးရရဲ့လက်ထက်မှာဒီပိတ်ဆို့မှုတွေကပုံများလာတဲ့အထူးသဖြင့်တိုင်းလူဒေသမျိုးမှာဆိုလို့ရှင်လွတ်တော်အမကိုယ်တိုင်တောင်းဆိုနေတာကိုလည်းပဲအခုချိန်ထိဖွင့်ပေးတာမရှိဘူး။ဒါကြောင့်မို့တားဆီးမှုတွေကိုအမြန်ဆုံးဖွင့်ပေးဖို့လိုအပ်ပါတယ်။တတိယတစ်ခုအနေနဲ့ကတော့ဒီဒုက္ခတွေတိုက်ပွဲတွေကြားထဲမှာရောက်နေတဲ့အချိန်မျိုးမှာတို့ရဲ့လုံခြုံရေးကိုညှာတာတော့အဖြစ်နှစ်ဖက်တော်စစ်တပ်များကနေပြီးတော့မှဒီအငြင်းရန်ယွာသားတွေကိုခြိခိုက်နှိမ့်တာမှုမရှိအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ယွာပြည်မှာတိုက်ပွဲဖြစ်တိုင်းယွာထဲကိုမော်တာနဲ့လှမ်းပစ်တာမျိုးဝင်ရောက်ပစ်ခတ်တာမျိုးဆိုလို့ရှိရင်တော့ဒီဒုက္ခတွေမဟုတ်တဲ့တခြားတော့ယွာသားတွေမှာ IDD မဟုတ်တဲ့ဒေသခံယွာသားတွေပါအင်မတန်မှနစ်နာပြီးတော့ထွက်ပြေးရတယ်ဆိုတာကျမတို့ကဆုံဒေသမှာလွန်ခဲ့တဲ့15ရက်လောက်အတွင်းမှာကျမတို့လက်တွေ့မြင်ရပြီးဖြစ်ပါတယ်။အဲ့တော့ဒါမျိုးတွေကိုမရှိဖို့အတွက်လိုအပ်ပါတယ်။နောက်တစ်ခုကတော့ဒီတိုက်ပွဲဖြစ်ပွားရာပဋိပက္ခဖြစ်ပွားရာနေမင်းအတွင်းမှာဒီရာဇဝတ်မှုကျူးလွန်တဲ့အခါမှာရာဇဝတ်မှုလိုကိုင်းကွယ်ပြီးတော့မှအယက်သားခုံရုံးထဲမှာဖြေရှင်းစေချင်ပါတယ်။အခုချိန်မျိုးမှာတော့ဒီလိုမျိုး Crime Against Humanity အပါအဝင်ပြီးလို့ရှိရင်တော့ဒီအမျိုးသမီးများကိုအကြမ်းဖက်မှုများတွေဟာလွတ်မြောက်နေစေဒီအများကြီးရှိနေပါတယ်။အရေးယူမှုမရှိတဲ့အခါထပ်မံကျူးလွန်မှုအတွက်လည်းပဲပံ့ပိုးပေးလို့အားပေးတယ်လို့ဖြစ်နေတာဖြစ်တဲ့ကြောင်မလို့ဒီသူ့အရေးကိုဦးစားပေးပြီးတော့မှဒီအရာမျိုးကိုထိထိရောက်ရောက်ကင်တွေဖြည့်ရှင်းစေချင်ပါတယ်ရှင်။
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မခွန်ကြရဲ့အချိန်လေးနည်းနည်းနည်းနေလို့ပါဒီမခွန်ကြပြောသွားရတဲ့အထက်မှာတော့ဟိုအရက်သားတွေကိုများဟိုစားလုံးဝထိခိုက်မှုမရှိအောင်အထူးသတိထားပေးဖို့ရတယ်။နောက်ပြီးတော့တရားဥပဒေနဲ့ပြန်ပြီးတော့ဖြည့်ရှင်းပေးဖို့ရအချက်တွေပါပါတယ်။ဒီမှာဥက္ကွန်ဆန်ကိုမေးချင်ပါတယ်ဟိုဘာများအဓိကဟိုဒီဘက်ကနေပြီးတော့ဟိုမြင်နေရတာရှိပါလဲရှင်။ဘာများအဓိကလိုအပ်ချက်လို့ထင်ပါလဲခက်တူတူလေးဖြည့်ပေးပါနော်
။ဟုတ်ကဲ့ခုနပြောလို့ဒီလက်နက်ကင်နှစ်ဖက်စုံလက်နက်ကင်ကားမှာဖြစ်နေတဲ့ဟာတွေက
အရင်စလို့ရတဲ့ဟာကိုဥမာဒီလိုဒုက္ခကြတဲ့ကုညီရဟာကိုနိုင်ငံရေးလက်နက်တစ်ဖွဲ့အတုံးမချဘူးလေအဲ့လိုပိတ်ဆို့တာမျိုးမလုပ်ဘူးပေါ့နော်နောက်တစ်ခုကရွာဝင်ရောအဲ့လိုအဲဒီလိုလူရက်မှုတော့ဖျားကြောင်းဝင်ဒီဖျားကြောင်းဒီအလူပုံးတွေရိုက်ခွဲရတော့အဲ့လိုမဖြစ်တာနေပြီးတော့စရရင်ဒါမှတော်တော်ကောင်းမှာပါနော်အစိုးရနေပြီးတော့နိုင်ငံသားသွားတဲ့ဖြစ်ဖြစ်ဘယ်မှာဖြစ်ဖြစ်ပေါ့နော်အခုဒီကုညီမှုထောက်ပံ့မှုနဲ့ပတ်သက်မှာအပြောပို့ပြောဖို့အတွက်ကျွန်တော်တောင်းဆိုပါတယ်ပို့
ပြီးတော့တောင်းဖို့ပေါ့နော်နိုင်ငံတကာရဲ့အကူအညီပို့ပြီးတော့တောင်းဖို့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဟိုဥစော်ချက်ကြီးဥစော်ချက်အနေနဲ့ကရောဒီဟိုဒီဒုက္ခတဲ့ပြဿနာရေရှည်ပြည့်လေရေဘသူကအဓိကလှုပ်ပေးနိုင်မယ်လို့ထင်ပါလဲဘာပြောချင်ပါလဲအဲ့ဒီလှုပ်ပေးနိုင်မယ်သူရော
โอเคကျွန်တော်အမြင်ကတော့ဒီလိုပါအမရေဟိုဘောကျွန်တော်ရဲ့တိုင်းရင်းသားဒေသဒီမှာအခုဒီခုခုချင်းစက်ကွဲဒီဒီကြောင့်ပဲကျွန်တော်တို့တိုင်းသားတွေအခုလောလောလတ်လတ်ကျွန်တော်တို့ IDP တွေထွက်ထွက်နေတာမဟုတ်ပါဘူးအရင်ကျွန်တော်တို့စိုက်ပွဲကြံဖြစ်နေတယ်ကျွန်တော်တို့တိုင်းသားတွေဘဝက IDP တတာပဲကျွန်တော်တို့နေခဲ့ရတာပါအဲ့ဒါကြောင့်ဒီကျွန်တော်တို့တိုင်းသားတွေဘဝဒီပေါ့နော်တိုင်းသားကြတဲ့မှာအေးအေးဆေးဆေးနဲ့ဒီခန်းခန်းနဲ့နေရဖို့ကဒီဟိုဘယ်လိုပြောရမလဲဆိုတော့ဒီဟိုတတ်တော်ကအဓိကပါကျွန်တော်တို့လက်ရင်ကြည့်တဲ့အခုလောလောလတ်လတ်လတ်အဲကျွန်တော်ဖြစ်ဖြစ်ဆင်တာမရှိပါဘူးသူတို့ထုတ်ပါမယ်ဆိုရင်တော့ကျွန်တော်ဆက်ချင်းလေးငါးရက်အကျိုးကျိုးကျွန်တော်ဆက်ပဲဖြစ်ခဲ့တဲ့ကထုံးကြတာဆက်ချင်းပြန်နေရပါတယ
်ဟုတ်ကဲ့ရှင်ဦးစော်ချက်ကတော့ဒီဟိုတက်မတော်အဓိကလို့ပြောသွားပါတယ်ဒါသူ့ရဲ့သုံးသက်ချက်ဖြစ်ပါတယ်နော်ဆိုတော့ဒီမှာဇာမနီဆိုတဲ့တော်ရရှင်တယောက်ရေးထားတာလေးနဲ့ပဲညှိကုံးချုပ်ချင်ပါတယ်ပြည်တွင်းငင်းငင်းရရှိပါမလားဆိုတာအစိုးရတည့်ရထဲမှာပဲတာဝန်ရှိတာမဟုတ်ပါဘူးတဲ့ပြည်သူအလုံးပေါ်မှာလည်းတာဝန်ကိုယ်စီရှိပါတယ်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးတော့ပြည်တွင်းစစ်ကြီးရပ်တန့်ဖို့ပြည်သူတွေအလုံးတတိုင်းတပြည်လုံးဆန္ဒပြဖို့လိုအပ်ပြီဆိုတဲ့ဟာအကြံပြုချင်ပါတယ်တဲ့ဟုတ်ကဲ့ဒီညဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့ရတဲ့သူတွေဖြစ်တဲ့ဦးစော်ချက်မနီလာသိမ်းမတ်ခွန်ကြားနောက်ပြီးတော့ဦးခွန်ဆန်နဲ့ပါဝင်ဆွေးနွေးတဲ့တီးလယ်မှုနောက်ပြီးတော့ Facebook ကနေပါဝင်ပြီးတော့ဆွေးနွေးကြတဲ့သောရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင
်စနေနေ့ညတိုင်းရိုင်းနေလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးပါမယ်ရှင
်ဟာဗီဟာရီကိန်းမုန်တိုင်းဟာစနေနေ့မနေ့စောပိုင်းကဂုံးတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်တက်ဆက်စ်ပြည်နယ်ရှေ့တောင်ပိုင်း Rockport မြို့မှာဂုံးတွင်းကိုဝင်ရောက်ခဲ့ပြီးမုန်တိုင်းကြောင့်ကမ်းရိုးတန်းတစ်လျှောက်မှာလေပြင်းနဲ့အတူမိုးတဲထန်စွာရွာသွန်းခဲ့ပါတယ်ဟာဗီဟာရီကိန်းမုန်တိုင်းဟာဆယ်စုနှစ်တစ်ခုအတွင်းမှာအမေရိကန်ပြည်ထောင်စုကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းလည်းဖြစ်ပါတယ်ဂုံးတွင်းကိုစတင်ဝင်ရောက်ချိန်မှာပြင်းမုန်တိုင်းရဲ့ပြင်းအားကအဆင့်၄ရှိပြီးတော့လေတိုက်နှုန်းကတနအီကို209ကီလိုမီတာရှိခဲ့ပါတယ်။ဒါပေမဲ့စနေနေ့မနေ့အစောပိုင်းမှာတော့မုန်တိုင်းကတဖြည်းဖြည်းအပြော့သွားခဲ့ပြီးတော့အခုအခါမှာတော့မုန်တိုင်းရဲ့ပြင်းအားအဆင့်ကိုတစ်ထိရော့ကျသွားပြီဖြစ်တယ်လို့အမေရိကန်ရုပ်သံသတင်းတွေကဖော်ပြပါတယ်။မြောက်ကိုရီးယားကတာရိုပစ်မစ္စိုင်းဒုံးကျည်တွေကိုတောက်ကြနေကပစ်လွတ်ခဲ့တယ်လို့အမေရိကန်ရေတပ်ကအတည်ပြုလိုက်ပါတယ်။ဒုံးကျည်တွေကပစ်မှတ်ကိုတော့တခုမှမထိဘူးလို့ပြောပါတယ်။ည10နာရီချိန်မှာ10မိနစ်စီချားပြီးမစ္စိုင်းဒုံးကျည်3ခုကိုပစ်လွတ်ခဲ့တဲ့ကြောင့်အမေရိကန်ပစိဖိတ်ဒေသစစ်ဌာနချုပ်ကတောက်ကြနေကပြောလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်ယင်းလောက်ရှင်ဝတ်ဟာသူမအပေါ်ပေါ်ဆမှုနဲ့တရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချင်းပြက်ကွက်မှုအပေါ်ဘိုတရားရုံးကအမိန့်မချခင်မှာပဲဒူဘိုင်းနိုင်ငံကိုထွက်ပြေးသွားခဲ့ပါတယ်။လက်ရှိဘယ်မှာရှိနေလဲဆိုတာတရားဝင်မသိရပေမဲ့သူမဟာကုန်းလန်းကနေကမ်ဘောဒီးယားနိုင်ငံကိုသွားပြီးအဲဒီကနေတဆင့်ဒူဘိုင်းကိုသူ့ကိုဖြစ်သူတက်ဆန်ရှင်နဝနဲ့သွားတာဖြစ်တယ်လို့သတင်းတွေကဖော်ပြပါတယ်။မလေးရှားနိုင်ငံမှာကျင်းပနေတဲ့29ကြိမ်မြောက်ရှီတောင်အာရှအကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာတော့ထိုင်းကမြန်မာအသင်းကိုတကိုးကိုးမရှိနဲ့နိုင်သွားပြီးတော့မြန်မာအသင်းဖိုင်နယ်နဲ့လွဲချော်သွားပြီးထိုင်းသင်းဟာဖိုင်နယ်တက်သွားပါတယ်ခင်ဗျာ
။သတင်းအချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tier 1ဖြစ်ပါတယ်။ကျွန်မရှားဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတို့ချင်းည9နိုင်ကနေ10နိုင်အထိထုတ်လင်းပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ View မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.